Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American အသံရဲ့2024ခုနှစ်မတ်လ6ရက်နေ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီခန့်လိုင်းထိုမီတာ3249လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်။
အစ္စရေးနဲ့ဟာမတ်တို့မွတ်စလင်တွေရဲ့ရမဒန်ဥပုသ်လအဝေးနောက်ဆုံးထားပြီးခါဇာမာအဖြစ်ရရဲ့တဘောသူညီချက်မရရင်အလွတ်အလွန်အာဏာရကြီးတယ်လို့သမ္မတဘိုင်ဒန်ကသတိပေးလိုက်ပါတယ်။အာဆီယံကကွယ်ရေးဝန်ကြီးများအစည်းအဝေးမှာတောင်တရုတ်ပင်လယ်ပြင်အရေးနဲ့မြန်မာနိုင်ငံလူသားစာနာမှုအရေးတွေအဓိကဆွေးနွေးဖို့ရှိပါတယ်။ရခိုင်တပ်တော်နဲ့မြန်မာစစ်ကောင်စီတပ်တွေတိုက်နေကြတာကြောင့်ရခိုင်အခြေအနေကအလွန်ဆိုးဝါးလာနေပြီးအိုးအိမ်ရွှေ့ပြောင်းနေထိုင်ရသူ၃သိန်းခွဲကျော်သွားပြီလို့ကုလသမဂ္ဂ UNOCHA ကပြောပါတယ်။
အမေရိကန်ပြည်ထောင်စုရဲ့ပါတီချင်းနှစ်ရလုံးမှာပါတီသမ္မတကိုယ်စားလှယ်အလောင်းနဲ့မဲပေးရွေးချယ်နေကြတဲ့ Super Tuesday အခြေအနေစူးစီးတင်ပြချက်ကိုသတင်းတွေပြီးမှအရင်ဆုံးနားဆင်ချရမှာဖြစ်ပြီးဒီနောက်မှာတော့ရှမ်းပြည်မြောက်ပိုင်းမြို့နယ်၃ခုမှာဆေးဥချုပ်ရေးကျင်းပတဲ့အကြောင်းထိုင်းကတရားမဝင်လုပ်သားတွေရဲ့အလို့ကန်ချင်းနေမလေးရှားမှာတော့နိုင်ငံခြားသားလုပ်သားတွေအပေါ်တားမြစ်ကန့်သတ်မှုတွေပိုပြီးတော့တင်းကျပ်လာတဲ့ဆိုတဲ့အကြောင်းသတင်းပေးပို့ချက်တွေကိုလည်းထုတ်လွှင့်ပါမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့မြေကြီးဩဇာယူကရိန်းမြန်မာလူမျိုးရေးနိုင်ရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစီရနဲ့ကဘာတလွာခီးသွားအစီအစဉ်တို့ကိုနားဆင်ချရပါမယ်ရှင်။အခုတော့ထိတ်တန့်ရောက်တဲ့နေ့ကိုဥတည်မောင်တန်းကတင်ပြပေးပါမယ
်။မွတ်စလင်ရဲ့ရမဒန်ဥပုသ်လအဝယ်နောက်ဆုံးထားပြီးဂါဇာမှာအပြစ်ခတ်ရစဲရေးသဘောတူညီချက်အစ္စရေးနဲ့ဟာမတ်တို့မရခဲ့ရင်အလွတ်အလွန်ကိုအန္တရာယ်များလာတဲ့အခြေအနေဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့ကသတိပေးလိုက်ပါတယ်။၆ပါကြာအပြစ်ရရေးကလန်ချက်ကဟာမတ်အပေါ်မှာမူတည်နေပါတယ်လို့သမ္မတဘိုင်ဒန်ကပြောတယ်လို့ပါလက်စတိုင်းနယ်မြေတဲ့အကူအညီပေးရခွင့်မပြုစရာဘာအကြောင်းမှမရှိဘူးလို့အစ္စရေးကိုသတိပေးလိုက်ပါတယ်။အမေရိကန်နိုင်ငံမယ်ရီလန်းပြည်နယ်မှာရှိတဲ့သမ္မတအနာယူစခန်းကမ့်ဒေးဗစ်ကအင်ဗီရောကိုပြန်လာကာနီးလေးမှာပြည်နယ်တော်တွေကိုသမ္မတဘိုင်ဒန်ကအခုလိုပြောခဲ့တာပါ။အီဂျစ်မှာတော့ဟာမတ်ကိုယ်စားလှယ်အဖွဲ့ကပြန်လဲအဆိုပြုချက်တစ်ချက်ကိုတင်ပြခဲ့ပြီးလာမယ့်ရက်တွေမှာဂျောင်းဝင်ညိတိုင်းလူတွေကအစ္စရေးနဲ့ဆွေးနွေးကြနိုင်မယ်လို့အီဂျစ်အရာရှိနှစ်ဦးက AP သတင်းကိုပြောပါတယ်။လပေါ်မှာမူတည်ပြီးရမဒန်ဥပုသ်လဟာမတ်လ10ရက်ဒါမှမဟုတ်17ရက်နေ့မှာစတော့ပါ။ဒါပေမဲ့ကိုယ်ပြည်သူတွေရန်တို့စစ်ဆင်မှုခံရချိန်မှာစစ်ဆညီနိုင်ရေးလမ်းကြောင်းကိုအကန့်အသတ်မရှိဖွင့်ပေးထားမှာမဟုတ်ဘူးလို့ဟာမတ်အဖွဲ့တာဝန်ရှိသူအော့စပန်ဟန်ဒမ်ကဘေးရုံမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအင်္ဂါနေ့ကပြောလိုက်ပါတယ်။ထိတ်တဲရုရှားတပ်မှုစာဂေးကိုဘီလက်စ်နဲ့ဗစ်ကတ်ဆိုကိုလော့ဖ်တို့ကိုအပြည့်ပြည့်ဆိုင်ရာရာဇဝတ်မှုတရားရုံး ICC ကဖမ်းဝေးရထုတ်လိုက်တာကိုယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကအင်္ဂါနေ့ကကြေညာလိုက်ပါတယ်။2022ခုနှစ်အောက်တိုဘာလ10ရက်ကနေအနည်းဆုံး2023ခုနှစ်မတ်လ9ရက်နေ့အထိယူကရိန်းရက်စက်အခြေခံအဆောက်အုံတွေကိုဒုံးကျည်နဲ့တိုက်ခိုက်ရမှာလက်အောက်ခံတပ်တွေကိုအမိတ်ပေးခဲ့တယ်လို့ယုံကြည်ရတဲ့အထောက်အထားတွေရှိတာကြောင့်ခုလိုဝရမ်းထုတ်လိုက်တာဖြစ်တယ်လို့ The Hague အခြေစိုက် ICC ကဆိုပါတယ်။အခုလိုတိုက်ခိုက်တာကြောင့်ရက်သားတွေအန္တရာယ်ထိခိုက်ခဲ့ပြီးစစ်ရေးသဘောထက်ကျော်လွန်သွားတာရှင်းတယ်လို့ ICC ကအင်္ဂါနေ့ကပြောပါတယ်။အခုလိုတိုက်ခိုက်တာကို ICC ရဲ့တရားလိုရှေ့နေတွေကစီရာဇွေမှုအဖြစ်သားမကလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇွေမှုအဖြစ်လဲတုံတုံခေါ်လိုက်ပါတယ်အကြောင်းကတော့ဒါဟာအရက်သားတွေပေါ်တိုက်ခိုက်မဲ့နိုင်ငံတော်ရဲ့ဘူဝါဒအစိပ်ပိုက်တရားလည်းဖြစ်တာကြောင့်လို့ဆိုကြပါတယ်ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့မင်းမြန်ချက်ကိုချစ်မတုံ့ပြန်ခဲ့ဘူးလို့ writer သတင်းကဆိုပါတယ်ခင်ဗျာ Republican Party ရဲ့တပ်ပရာလောင်းဖြစ် American Sandor Jay အင်္ဂါနေ့မှာကျင်းပခဲ့တဲ့ပါတီရင်းရွေးကောက်ပွဲမှာ Trump ကလက်ဆတ်တက်နိုင်မှုဦးတည်နေပါတယ်ဒီနေ့15ခုနဲ့အမေရိကန်ရဲ့အုပ်ချုပ်နယ်မြေတစ်ခုမှာကျင်းပခဲ့ရမှာနောက်ဆုံးမဲရုံကအင်္ဂါည9နာရီမြန်မာအချိန်ဗုဒ္ဓဟူးနေ့6နာရီခွဲမှာပိတ်မှာဖြစ်ပါတယ်။ဒီမိုကရက်ပါတီဘက်မှာတော့လက်ရှိသမ္မတဂျိုးဘိုင်ဒန်ကသမ္မတလောင်းဖြစ်ဖို့တေးချနေတာပါ။အထက်လွှတ်တော်ရီပပ်ဘလစ်ကန်အမအများစုခေါင်းဆောင်မစ်ဘက်ကွန်နက်ကထရမ့်ကိုထောက်ခံထားပါတယ်။သမ္မတဟောင်းထရမ့်မှာနောက်ဆုံးသမ္မတလောင်းရွေးချယ်မဲ့ညီလာခံအတွက်ကိုယ်စားလှယ်283ယောက်ရရှိနေပြီးသူ့ပြိုင်ဘက်ယခင်ကုလသမဂ္ဂအမေရိကန်နိုင်ငံဆိုင်ရာသံအမတ်ကြီးမစ်နီကီဟေလီကကိုယ်စားလှယ်43ယောက်ပဲရရှိထားတာပါအခုလိုနှစ်ယောက်ပြိုင်တာအဆုံးသတ်ဖို့ထရမ့်ကကိုယ်စားလှယ်1215ယောက်လိုအပ်ပါတယ်ဒါဟာသမ္မတလောင်းဖြစ်ဖို့စုစုပေါင်းကိုယ်စားလှယ်အရေးအတွက်ရဲ့50ရာခိုင်နှုန်းအပေါင်း1ဖြစ်ပါတယ် Republican Party သမ္မတလောင်းရွေးကောက်ပွဲကိုယ်စားလှယ်ဦးရေစုစုပေါင်း2429ယောက်ရှိပြီးအင်္ဂါနေ့ရွေးကောက်ပွဲမှာကိုယ်စားလှယ်884ယောက်ကို Republican တွေက Mr. Trump နဲ့ Miss Nikki Haley တို့ကြားရွေးချယ်ကြရမှာဖြစ်ပါတယ်
ကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓမနေ့သတင်းတွေကို VOA ရုပ်သံကဆက်လက်ထုတ်လွှင့်နေပါတယ်ရခိုင်တပ်တော်နဲ့မြန်မာစစ်ကောင်စီတပ်တွေတိုက်နေကြတာကြောင့်ရခိုင်အခြေအနေကအလွန်ဆိုးဝါးလာနေပြီးဦးပြည်အပြည့်ရွှေပြောင်းနေထိုင်ရသူ IDP ဥယျာဉ်စုစုပေါင်း3သိန်းခွဲကျော်သွားပြီလို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုပေါင်းစပ်ညှိနှိုင်းရေးရုပ် UNOCHA ကအင်္ဂါနေ့ကပြောပါတယ်ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုပေါင်းစပ်ညှိနှိုင်းရေးမှု Jamie McGoldrick ရဲ့ဂါဇခီတတင်းထုတ်ပြန်ရမှာ UNOCHA ရဲ့အင်တာနက်စာမျက်နှာကမြန်မာနိုင်ငံကိုလည်းခုလိုပူတွေဖော်ပြခဲ့တာပါFebruary နောက်ပိုင်းကစလို့လူနေရရွာအနာကစစ်တွေတပ်စခန်းတွေကနေပြစ်ခတ်တာတွေတိုးမြလာနေခဲ့တယ်လို့ UNOCHA ကပြောပါတယ်။ကျမအေးဆောက်ရှောက်မှုကပြည့်ရင်းလာနေတယ်လို့လည်းဆိုပါတယ်။ကုန်လာရေလိုက်တွေပိတ်လိုက်တာမို့အဓိကကုန်ပစ္စည်းတွေပြက်လက်သွားတဲ့အတိုင်းပစ္စည်းရှာဈေးတွေတက်နေတယ်လို့လည်းပြောပါတယ်။နှစ်ပေါက်တရားမဝင်အပြစ်ရရေးပြက်သွားခဲ့တဲ့မနစ် November 13ကစပြီးလူသားချင်းစာနာထောက်ထားရေးမိဘတွေရဲ့စရေးအရရခိုင်နဲ့ချင်းပြည်နယ်ပလက်ဝါမှာ IDP ဥယေဟာတသိန်း4,900နီနီအသက်တိုးလာခဲ့တယ်လို့ UNOCHA ကဆိုပါတယ်။စကိုင်းတိုင်းခုထဲမှာ IDP ဥယျာဉ်1.3%ရှိပြီးတနိုင်ငံလုံးအနေနဲ့2.8%ရှိတယ်လို့ UNOCHA ကပြောပါတယ်ခင်ဗျာ။တောင်ကျောက်ပြည်လည်းပြည်အရင်နဲ့မြန်မာနိုင်ငံရဲ့လူသားချင်းစာနာထောက်ထားရေးတွေနဲ့ဆက်နွယ်တဲ့ကိစ္စတွေဟာအာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးမှာဆွေးနွေးစရာအဓိကကိစ္စတွေထဲမှာပါဝင်နေပါတယ်။ပထဝီနိုင်ငံရဲ့ပဋိပက္ခတွေကကျွန်တော်တို့အပေါ်သက်ရောက်လာနေတာကိုလက်ရှိမျက်မြင်တွေ့နေရပါတယ်လို့လောက်ကာကွယ်ရေးဝန်ကြီးချန်စမောချန်ယက်လတ်ကအင်္ဂါနေ့ဖွင့်ပွဲမှာပြောကြားခဲ့တယ်လို့နီကေအေရှာသတင်းကဆိုပါတယ်တောင်တက်ပြည်လည်ပြည်ကဖိလစ်ပိုင်တပ်တွေစီကိုထောက်ပံ့ပစ္စည်းပို့တဲ့အခါတရုတ်ကနှောက်ယှက်ခဲ့ပြီးတရက်အကြာမှာလာအိုကာကွယ်ရေးဝန်ကြီးကအခုလိုပြောလိုက်တာပါဒီအစည်းအဝေးမှာမြန်မာကိုသီးသန့်ဆွေးနွေးတာမဟုတ်ဘဲအာဆီယံနိုင်ငံအားလုံးလူသားချင်းစာနာထောက်ထားမှုအကူအညီပေးရမှာဘလို့တိုးတက်အောင်လုပ်မလဲဆွေးနွေးကြတာဖြစ်ပါတယ်လို့ထိုင်းကာကွယ်ရေးဝန်ကြီးဆူတင်ကသတင်းတောက်တွေကိုပြောပါတယ်မြန်မာနိုင်ငံတလောမှာလူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်သူ 18.6 တန်းရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုပေါင်းစပ်ညှိနှိုင်းရေးရုံးကတတင်းတွင်နေကပြောထားပါတယ်တရုတ်ကဂျာဝေညှိနှိုင်းပေးခဲ့တဲ့စစ်ကောင်စီနဲ့ညီနောင်သုံးဖို့မဟာမိတ်အဖွဲ့ရဲ့ဂျာသဘောတူညီချက်မီဒီယာတွေပေါ်မှာတက်လာတာကိုစစ်ကောင်စီကမငင်းဆိုသလိုအတိလည်းမပြုတ်ပဲတိကျခိုင်မာမှုမရှိဘဲနဲ့လိုရာဆွဲပြောဆိုနေတာတွေဖြစ်တယ်လို့မတ်လ၄ရက်နေ့ကပြောလိုက်ပါတယ်သတင်းမီဒီယာတွေကိုပေးပို့တဲ့သတင်းထုတ်ပြန်ချက်ထဲမှာစစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းကအခုလိုပြောလိုက်တာပါသဘောတူညီချက်တွေကိုထုတ်မပြောဖို့သဘောတူညီခဲ့ကြတယ်လို့သတင်းထုတ်ပြန်ချက်မှာဆိုပါတယ်နိုင်ငံရဲ့ပန်နဲ့နယ်နိမိတ်အချုပ်ချအာဏာသည်ဆက်လက်ခိုင်မြဲနေမှာဖြစ်ပါတယ်ဆိုတဲ့အချက်မျိုးလိုရေဘူးအကြကြအတိပေးချက်9ချက်ကိုပဲမီဒီယာတွေကိုပေးပို့ခဲ့တာပါအမေရိကန်ငြိမ်းချမ်းရေး Institute USIP ရဲ့မြန်မာနိုင်ငံဆိုင်ရာကျွမ်းကျေးမှုရဲ့လူမှုကွန်ရက်စာမျက်နှာမှာတရုတ်ဘာသာစကားနဲ့ဖော်ပြထားတဲ့ကိုကအဖွဲ့ကြေညာချက်လို့ဆိုတဲ့ကြေညာချက်မှာတော့အထုဒေသတစ်ကို MNDA ကအပြည့်ဝထိန်းချုပ်နေပြီဆိုတာကိုစစ်ကောင်စီကအတိမတ်ပြုထားတယ်လို့ဆိုပါတယ်နေဇာကောက်တဲ့ချင်းချွေဟော်ဘက်အောက်ခွန်နေကောက်ခါရမှာကိုကပ်အဖွဲ့က80ရာခိုင်နှုန်းနဲ့စစ်ကောင်စီ30ရာခိုင်နှုန်းခွဲဝေယူကြဖို့သဘောတူခဲ့ကြတယ်လို့လည်းဖော်ပြထားတာပါ
တန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတီမောင်တန်တင်ပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါအရင်ဆုံးတော့အမေရိကန်သမ္မတရွေးကောက်ပွဲအတွက်ပါတီကြီးနှစ်ရလုံးကကိုယ်စားလှယ်လောင်းနေမဲပေးရွေးချယ်နေတဲ့အခြေအနေကိုတင်ပြမှာပါမတ်လ9ရက်နေ့အင်ကာနီမှာလာမယ့်အမေရိကန်သမ္မတရွေးကောက်ပွဲအတွက်သမ္မတလောင်းတွေကိုဒီမိုကရက်ပါတီရောရီပပ်ဘလီကန်ပါတီမှာပါမဲပေးရွေးချယ်ကြပါတယ်ဒီမဲပေးတဲ့နေ့ကို Super Tuesday အရေးပါတဲ့အင်္ဂါနေ့လို့ခေါ်ကြပါတယ်ဒီအကြောင်းကိုဇော်မှုကျော်ကပြောပြပေးပါမယ်ရှင
်လာမယ့် November လမှာကျင်းပမယ်သမ္မတရွေးကောက်ပွဲအတွေ့ Republican နဲ့ Democrat Party နှစ်ခုစလုံးရဲ့သမ္မတလောင်းတွေကိုပြည်내15ခုကတန်းနဲ့ချီတဲ့ပြည်သူတွေကမဲပေးရွေးချယ်ကြပါတယ်ဒီအင်္ဂါနေ့ရွေးချယ်ပွဲဟာအရေးပါတဲ့ခြေလှမ်းတစ်ခုဖြစ်ပါတယ် လင်းနေတဲ့ချိန်ကျင်းပါလေရှိတဲ့သမရရွေးကောက်ပွဲကိုနိုဝင်ဘာလပထမဆုံးတနင်္လာနေ့ရဲ့နောက်တနေ့အင်္ဂါနေ့မှာကျင်းပါလေရှိပါတယ်။ပါတီရဲ့သမရလောင်းတွေအတွက်မဲပေးတာကိုတော့မတ်လရဲ့ပထမဆုံးအင်္ဂါနေ့မှာကျင်းပါလေရှိပါတယ်။ဒီအင်္ဂါနေ့ကိုစူပါကျူးစ်ဒေးလို့ခေါ်ပါတယ်။Republican Party အတွက်သမ္မတဟောင်းဒေါ်နယ်ထရန့်နဲ့ Democrat Party အတွက်လက်ရှိသမ္မတဂျိုးဘိုက်ဒင်တို့ကမဲအများဆုံးရပါတယ်။ဒါကြောင့်လာမယ့် November လရွေးကောက်ပွဲမှာသူတို့နှစ်ဦးရှင်ပြန်ရမယ့်အလားအလာရှိနေပါတယ်။ဒါပေမဲ့ဒီအင်္ဂါနေ့ရွေးကောက်ပွဲကနေသမ္မတလောင်းတွေကိုအပြစ်သက်ရွေးချယ်ပေးလိုက်မှာတော့မဟုတ်ပါဘူး။လာမယ့်နွေရာသီမှာပြုလုပ်မယ့်ပါတီညီလာခံကြမှာတက်ရောက်လာတဲ့ကိုယ်စားလှယ်တွေကမဲပေးရွေးချယ်မှာဖြစ်ပါတယ်။ဒါပေမဲ့ဒီအင်္ဂါနေ့ရွေးချယ်ပွဲမှာအနိုင်ရရင်တမရလောင်းရွေးချယ်မဲ့ကိုစလဲတွေရဲ့၃ပုံ၃ပုံကျော်လောက်ထောက်ခံပြီးသားဖြစ်နေတဲ့အတွေ့အရေးပါတဲ့အဆင့်ဖြစ်ပါတယ်။တနစီပြည်နယ်နက်ရှ်ဖီးမြို့ကအသက်၂၉နှစ်အရွယ်ဂျွန်မက်ကာတီကတော့တမရဟောင်းထရန့်ကိုပဲမဲပေးခဲ့တယ်လို့ဆိုပါတယ
်။ Yes, I did vote for in the last two elections. I feel like he just has a connection with the people that a lot of
ကျွန်တော်ပြီးခဲ့တဲ့ရွေးကောက်ပွဲနှစ်ခုလုံးထရန့်ကိုမဲပေးခဲ့ပါတယ်။သူကပြည်သူတွေနဲ့ဆက်သွယ်မှုဆက်ဆံမှုရှိပါတယ်။ကျွန်တဲ့သူတွေကမရှိပါဘူး။အားနည်းချက်အားသာချက်တွေတော့ရှိပါလိမ့်မယ်။သူကပုံမှန်လင်းလင်းနဲ့ရိုးရိုးရှင်းရှင်းရှိတဲ့သူပါ။အခုကမသေးချာမရေရာမှုတွေကများနေပါတယ်။ဒီလူဟာယူသားရဲ့လားဆိုတာအရေးကြီးပါတယ်။ကျွန်ထင်တာကတော့ဒီကိစ္စအတွက်ထရန့်ကတင့်တော်တဲ့ကိုယ်စားလှယ်လောင်းပါ
။အင်္ဂါနေ့ရွေးချယ်ပွဲမှာသမ္မတဘိုင်ဒန်အတွက်တော့သူ့ကိုရှင်ပြန်မဲ့အတိုက်အခံပြောပလာအောင်မရှိပေမဲ့ Republican Party ကဒေါ်နယ်ထရန့်အတွက်တော့ရှင်ပြိုင်မဲ့အတိုက်အခံရှိပါတယ်။သူကတော့ကုလသမဂ္ဂတန်အမတ်ကြီးဟောင်းနီကီဟေလီဖြစ်ပါတယ်။ဒါပေမဲ့ဒေါ်နယ်ထရန့်ကပဲရွေးချယ်ပွဲတိုင်းမှာအပြအသတ်နဲ့အနိုင်ရထားပါတယ်။ Massachusetts ပြည်နယ် West Roxbury မှာအင်္ဂါနေ့ကမဲပေးခဲ့သူ William Brinkett ကတော့ဒေါ်နယ်ထရန့်သမ္မတပြန်ဖြစ်လာမှာကိုစိုးရိမ်မကင်းဖြစ်နေပါတယ်
။ The history of Trump, the lawlessness,he's exhibited his threat.
And then now that Trump ရဲ့တမိုင်းကိုပြန်ကြည့်ရင်ဥပဒေမဲ့လောက်ရတွေကိုတွေ့ရပါလိမ့်မယ်။သူအရွေးခံရရင်လက်စားချေရန်ပြူတာတွေကဖြစ်လာနိုင်ပါတယ်။ဒီကိစ္စတွေကိုကျွန်တော်အရန်စိုးရိမ်မိပါတယ်။တမိုင်းတခြားသူ့ရဲ့လောက်ရတွေဟာဒီမိုကရေစီကိုအားနည်းသွားစေပါတယ်
။ Donald Trump ဟာ2016ခုနှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့ပေမဲ့2020ခုနှစ်မှာ Joe Biden ကိုရှုံးနိမ့်ခဲ့ပါတယ်။ဒါပေမဲ့ဒီတကြိမ်စစ်တမ်းနေအရာတမရဟောင်းဒေါ်နယ်ထရန့်ဟာတမရဂျိုးဘိုက်တင်ထက်ထောက်ခံမှုအနည်းငယ်ပိုရနေပါတယ်။မဲပေးဖို့စီရင်ပေးထားသူတွေကိုလေ့လာတဲ့စစ်တမ်းအရာတမရဟောင်းထရန့်ကထောက်ခံမှု48ရာခိုင်နှုန်းရရှိထားပြီးတမရဂျိုးဘိုက်တင်က43ရာခိုင်နှုန်းပဲရှိတယ်လို့နယူးယောက်တိုင်းသတင်းစာကဖော်ပြထားပါတယ်။တမရဘိုက်တင်ဟာဂါဇာမှာဖြစ်နေတဲ့အစ္စရေးဟားမတ်စစ်ပွဲမှာအစ္စရေးကိုအပြည့်အဝထောက်ခံအားပေးတဲ့အတွက်မဲဆန္ဒရှင်တချို့ကသူ့ကိုမထောက်ခံတာမျိုးရှိနိုင်ပါတယ်။သူ့ကိုဆန္ဒပြတဲ့အနေနဲ့ပါတီကိုသာထောက်ခံပြီးကိုယ်စားလှယ်လောင်းကိုမထောက်ခံတဲ့မဲမျိုးတွေပေးနိုင်တယ်လို့နိုင်ငံရေးလေ့လာသူတွေကယူဆပါတယ်။ဥပမာမင်နီဆိုတာပြည်နယ်မှာ uncommitted vote ကိုယ်စားလှယ်ကိုထောက်ခံတာမဟုတ်ဘဲပါတီကိုသာထောက်ခံတဲ့မဲမျိုးပေးနိုင်ပါတယ်။ဒါ့အပြင်ပြီးခဲ့တဲ့ရက်သက်တပတ်အတွင်းတုန်းကမီရှိဂန်ပြည်နယ်မှာဒီမိုကရက်ပါတီတမရလောင်းရွေးပွဲအတွက်မဲပေးခဲ့သူတွေရဲ့73ရာခိုင်နှုန်းဟာကိုယ်စားလှယ်လောင်းကိုထောက်ခံတာမျိုးမဟုတ်ဘဲပါတီကိုသာထောက်ခံတဲ့မဲပေးခဲ့ကြပါတယ်။မီရှိဂန်ပြည်နယ်ဟာအာရဗ်နယ်ပေါ်အမေရိကန်အများဆုံးနေထိုင်တဲ့ပြည်နယ်တစ်ခုဖြစ်ပါတယ်။အခုကတမရဘိုင်ဒန်ကအစ္စရေးဟားမတ်စစ်ပွဲယာယီရပ်ဖို့တိုက်တွန်းနေပါတယ်။တမရဟောင်းဒေါ်နယ်ထရန့်ဟာ Republican Party ရဲ့ကိုယ်စားလှယ်လောင်းဖြစ်လာနိုင်ပေမဲ့တစ်ဖက်မှာရာဇဝတ်မှုအပါအဝင်ပြစ်မှုမျိုးစုံနဲ့တရားစွဲဆိုခံထားရပါတယ်
။တစ်ဆင့်ထဲမှာပဲ Super Tuesday မှာမြန်မာအမေရိကန်တွေမဲပေးချတာကိုလည်းတင်ပြပါမယ်။ American ပြည်တော်စုမှာ Super Tuesday လို့ခေါ်တဲ့ပါတီတွင်သမ္မတလောင်းပနာမရွေးချယ်ပွဲတွေကိုပြည်내15ပြည်내နဲ့ American အုပ်ချုပ်မှုအောက်ကဆာမွာကျွန်းမှာပါကျင်းပပါတယ်။မြန်မာຫນွေဘွားအမေရိကန်နိုင်ငံသားတွေကရောဒီ Super Tuesday ရွေးကောက်ပွဲမှာသမ္မတလောင်းကိုဘယ်လိုစဉ်းစားရွေးချယ်ကြပါသလဲဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကတင်ပြပါမယ်ရှင
်အမေရိကန်ပြည်တော်စုမှာလက်ရှိရင်ဆိုင်နေရတဲ့စီးပွားရေးယူကရိန်းစစ်ရေးနဲ့ထိုင်ဝမ်အစ္စရေးပဋိပက္ခတွေမှာငွေကြေးထောက်ပံ့ကူညီမှုတွေကြောင့်ဖြစ်လာရတဲ့ငွေကြေးဖောင်းပွားမှုတွေသတိသားဖြတ်ချခွင့်ပေးမပေးရာသီဥတုဖောက်ပြန်မှုထိန်းချုပ်ရေးစတဲ့ကိစ္စတွေကိုဘယ်သမရလောင်းကပို့ပြီးကင်တွယ်နိုင်မလဲဆိုတဲ့အချက်တွေကိုမဲပေးသူတွေကထည့်သွင်းစဉ်းစားနေတာပါအမေရိကန်မြောက်ဖက်ချမ်းမှာပါတဲ့မင်နီဆိုတာပြည်နယ်မှာနေထိုင်သူဦးဇော်ဝင်းမောင်ကတော့ Republican သမ္မတလောင်းအဖြစ် Donald Trump ကိုပို့ပြီးတော့နှစ်သက်သူပါ။အ
ရင်တော့ကတော့ Democrat ကိုပေးဘူးတယ်။အဲဒီတစ်ခေါက်ကတော့ဟိုဟာ Trump ကိုပဲပေးဖို့များတယ်။ Trump ကပဲပို့ပြီးတော့ America အတွက်အကောင်းဖြစ်မယ်လို့စိတ်ထဲမှာထင်နေလေ။တခါတည်းကျတော့လေကိုဗမာကိစ္စတို့ဘာလို့တွတ်တဲ့ခါကျတော့လေဘိုင်ဒန်ကလုံနိုင်မလားဆိုတော့သူကအကောင့်ထဲပေါ်တာတိတ်နေတယ်လုံချင်တဲ့စိတ်တရားရှိပြီးတော့အကောင့်ထဲမပေါ်ဘူးထရမ့်ကအကောင့်ထဲပေါ်နိုင်နေပြတ်တက်တတရှိတယ်ဗမာကိစ္စနဲ့ပတ်သက်လို့ကတော့ဘယ်အစိုးရတက်တဲ့ပြောင်းလဲမရှိဘူးထင်ပါတယ်အမေရိကန်မှာတော့ဒီမိုကရက်အစိုးရဖြစ်လဲဒီတိုင်းမှာပဲရီပက်ဘလစ်ကန်ကတက်လဲဒီတိုင်းမှာပဲဘာမှမတူဘူ
းဒီမိုကရက်ပါတီအားကောင်းတယ်လို့ရေပွေးအားဖြင့်သတ်မှတ်ထားတဲ့ကယ်လီဖိုးနီးယားပြည်နယ်မှာတော့မြန်မာပြည်ကြားမဲပေးရွေးချယ်မှုကကွဲပြားတာတွေရှိပါတယ်။အယ်လီမျိုးမှနေထိုင်တဲ့ဒေါက်တာဆိုင်းထွေးမောင်ကတော့ဒီတစ်ခေါက်သမ္မတလောင်းအဖြစ်ဒေါ်နယ်ထရန့်ကိုမဲပေးသူပါ
။ကျွန်တော်တို့အမေရိကန်နိုင်ငံမှာယဉ်ဆိုင်နေရတာကအခုဆိုလို့ရှိရင်စီးပွားရေးရောလုံခြုံရေးလည်းကျဆင်းနေတာရှိတယ်။နောက်အထူးသဖြင့်ကမ္ဘာအရေးခင်းမှာအခုအီစရိတ်ကမ္ဘာအရေးခင်းမှာလောနောက်ပြီးတော့ကျွန်တော်မြန်မာနိုင်ငံရဲ့အရေးခင်းမှာရောကျွန်တော်တို့ပြက်ပြက်သားသားကင်တွယ်ပြီးတော့လုံနိုင်တဲ့တတိရှိတဲ့ခေါင်းဆောင်လိုအပ်နေတယ်လို့ကျွန်တော်မြင်လို့ဒေါ်နယ်ထရမ့်ကိုကျွန်တော်မဲပေးလိုက်တယ်ဗျာ
ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့မှာနေထိုင်သူဦးကိုကိုလေးကတော့2024အတွက်လက်ရှိသမ္မတဂျိုးဘိုက်ဒန်ကိုပဲပြန်ပြီးမဲပေးမယ်လို့ဆုံးဖြတ်ထားပါတယ
်ခွန်မြေ political stand ကသူကြီးညာထားတဲ့အတိုင်းပဲလေ American First ဆိုတော့ American First ဆိုတော့သူ့နိုင်ငံရဲ့အမျိုးသားကြီးလို့ခေါ်တာပေါ့ဗျာဒီဘက်မှာတော့လူပြူကြီးဆိုးရေးဝါရပေါ့အဲ့တော့ကျွန်တော်နိုင်ငံတွေပါတိတ်စင်းသားနေတာမဟုတ်ဂျိုးဘိုက်ဒန်မတက်ခင်တုန်းကသမ္မတထရမ့်ကတက်ခဲ့တာပဲအဲ့ကာလမှာလည်းထီထီမိမိမေမေရကျွန်တော်တို့ဗမာပြည်အတွက်ဘာမှလုပ်တာဘာမှမရှိပါဘူ
းမြောက်ကယ်ရိုလိုင်းနားပြည်နယ်မှာနေတဲ့လုပ်ငန်းရှင်ဖြစ်သူကိုဒင်းဆန်ကတော့လက်ရှိအမေရိကန်ပြည်ရင်းပြဿနာတွေကိုဒေါ်နယ်ထရမ့်ကသာပိုဖြေရှင်းနိုင်လိမ့်မယ်လို့ယုံကြည်သူပ
ါသမ္မတဟောင်းထရမ့်ကပဲသူရဲ့လှုပ်ချက်တွေပြန်ကြည့်လို့ရှိရင်သူသမ္မတလှုပ်ခဲ့တော့ကလည်းဒီ poverty စင်းမှုစင်းအနေကြဆုံးအလုပ်လက်မဲ့ဥယျာဉ်အနေကြဆုံး level တခုကိုသူက run down လုပ်ပေးခဲ့တယ်ဆိုတော့ဒီ American နိုင်ငံရဲ့ပြည်သူတွေကိုအလုပ်အကိုင်ကိုသူကဖန်တီးပေးနိုင်တယ်ဆိုတော့ဘာဖြစ်ဖြစ်သူ့မှာ American တနိုင်ငံလုံးရဲ့စီးပွားရေးပြည်သူလူထုတယောက်ချင်းစီရဲ့ဝင်ငွေကိုတိုးတက်လာအောင်ပေါ့နော်အဲ့ဒီလုံနိုင်စွာရည်ရှင်းရှိတယ်အဲ့တော့သူ့ပဲမျှော်လင့်လို့ရပါတယ်
လက်ရှိပြည်တွင်းသတင်းတွေအရဒီမိုကရက်ပါတီအတွက်သမ္မတဂျိုးဘိုက်ဒန်တူဦးရဲကဦးဆောင်နေပြီး Republican Party တဲမှာတော့သမ္မတဟောင်းဒေါ်နယ်ထရမ့်နဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးဟောင်းနီကီဟေလီတို့နှစ်ဦးရှင်းပြနေစေဖြစ်ပေမဲ့ဒေါ်နယ်ထရမ့်ကအသာရနေပါလေ။အမေရိကန်သမ္မတယူကောက်ဝဲကိုလာမယ့်နိုဝင်ဘာ9ရက်နေ့မှာကျင်းပမှာပါ။ဒီမိုကရက်ပါတီအတွက်သမ္မတလောင်းဖြစ်လာဖို့ဂျိုးဘိုက်ဒန်အနေနဲ့ကိုယ်စားလှယ်မဲ1968မဲရရှိဖို့လိုအပ်ပြီးအခုထိတော့ကိုယ်စားလှယ်210ဒီပါထောက်ခံမှုရထားပါတယ်။ဒေါ်နယ်ထရမ့်အနေနဲ့ Republican ရဲ့သမ္မတလောင်းဖြစ်လာဖို့ဆိုရင်ကိုယ်စားလှယ်မဲ1215မဲရဖို့လိုပြီးလောလောဆယ်အထိကိုယ်စားလှယ်286ဦးထောက်ခံထားပါတယ်ခင်ဗျာ
။အခုတော့မြန်မာဆန်ရသတင်းဆောင်မတွေကိုအလှည့်ပေးပါမယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းကမန်တုံနံပါတ်2နမ်ဆန်မြို့နယ်3မြို့နယ်ကိုစစ်အုပ်ချုပ်ရေးခြေညာချောင်းစစ်ကောင်စီကမတ်လ4ရက်နေ့မှာခြေညာပါတယ်။အခုဆိုဆင်ရနာသိမ်းပြီး3နှစ်ကျော်ကာလအတွင်းစစ်အုပ်ချုပ်ရေးခြေညာထားတဲ့မြို့နယ်ပေါင်းက60ကျော်ရှိလာပါပြီ။ဒီလိုစစ်အုပ်ချုပ်ရေးကျင့်သုံးနေတဲ့ဒေသတွေမှာအခြေအနေတွေဘယ်လိုရှိပါသလဲ။ရန်ကုန်ကစူးစီးတင်ပြထားတာကိုနန်းလောင်ကပြောပြပေးပါအောင်ရှင်။
စစ်ကောင်စီကတနင်္လာနေ့မှာဒီမြို့နယ်၃ခုကိုစစ်အုပ်ချုပ်ရေးကြီးညာခဲ့တာဖြစ်ပါတယ်။စစ်အုပ်ချုပ်ရေးအပြင်တရားစီရင်တာမှာလည်းစစ်ခုံရုံးတွေပဲစစ်ဆေးမယ်လို့ဖော်ပြထားပါတယ်။အခုရှမ်းပြည်နယ်မြောက်ပိုင်းကမန်တုံ၊နမ်တူ၊နမ်ဆောင်မြို့နယ်၃ခုအပါအဝင်စစ်အာဏာသိမ်းပြီးတော့၃နှစ်ကျော်ကာလအတွင်းစစ်အုပ်ချုပ်ရေးကြီးညာထားတဲ့မြို့နယ်ပေါင်းဟာ60ကျော်ရှိလာပြီလို့ Data for မြန်မာကသတင်းထုတ်ပြန်ပါတယ်။2023ခုနှစ်မှာရှမ်းမြို့နယ်2023ခုနှစ်မှာ48မြို့နယ်နဲ့ဒီနှစ်2024လက်ရှိမတ်လ4ရက်နေ့အထိမြို့နယ်9မြို့နယ်ဖြစ်ပြီးအခုဆိုရင်တော့မြို့နယ်ပေါင်း60ကျော်ရှိလာတာပါမိုးမိတ်မြို့မှာသတင်းသုံးနေတဲ့ဆရာတော်တပါးကတော့လက်ရှိမိုးမိတ်မြို့ဟာစစ်တလင်းလိုဖြစ်နေပြီးစစ်ကောင်စီကပြန်လည်သိမ်းယူထားတဲ့ဒီမြို့မှာမြို့ခံတွေစိတ်ချလက်ချနေဖို့ခက်တယ်လို့မိန့်ပါတယ်လက်ရှိမှာလည်းဒီမြို့ဟာမြို့ပြက်ကြီးလိုဖြစ်နေတယ်လို့ပြောပါတယ
်စစ်တပ်ကနေပြီးတော့ရုပ်ရည်ရွာတွေဝင်နေလို့ရှိရင်လုံးဝစိတ်ချစရာမှမရှိပဲနဲ့အကုန်လုံးဖတ်ပြနေရတာပဲအဲ့ဒီဟိုဒေါ်လာရေးတက်နေတဲ့ကောင်ကအဲ့လောက်ကြီးမရှိဘူးကြ တော့ဆိုရင်ရလည်းမရှိဘူးဖက်ကြီးတွေရလည်းမလို့စစ်တပ်တွေလာပြီးဝင်ပြီးဟဲ့ဆိုကြလေပြည်သူတွေအားလုံးတစ်ဖက်ရောက်ကြတာပဲဗျသူတို့ကမထင်းရင်မထင်းသလိုဒီအိမ်နေထဲမှာရောသူတို့မထင်းသလိုဟိုလာတာပဲဟိုသူတို့ချင်းချုပ်ထားတယ်ဆိုပြီးတော့အဲ့လမ်းတွေပါတွေပိတ်ထားတယ်အဲဘာလို့ရွာသားတွေတွားခွင့်လာခွင့်မပေးဘူးဘာလို့မပေးတာတော့ဆိုတာအဲ့ဦးရင်းတော့နည်းနည်းတော့ရိမ့်မိတယ်နောက်ပိုင်းချင်းတဲ့အတိုင်းပဲအဲ့သူတို့ပစ္စည်းတွေပါတွေကားနဲ့အဲ့ဖဲရီတွေနဲ့ကားအရှိန်နဲ့အဲ့ဒီစီးတွေကလည်းသူတို့တိုက်တဲ့ဥစ္စာတွေကျင်ယူသွားပြီဟဲ့ဆိုတော့မှအဲ့ဒီရွာလမ်းကိုခွင့်ပေးတယ်
။ဆေးဥချိုးရေးကြီးညာထားတဲ့မြို့နယ်တွေရဲ့တရားစီရင်ရေးကိုသက်ဆိုင်ရာစစ်ဒေသရဲ့တိုင်းမိုးဓမ္မမဟုတ်တိုင်းမိုးကတဆင့်တာဝန်ပေးထားတဲ့စစ်နယ်မြေမှုတွေကစစ်ခုံရုံးဖွဲ့အစည်းအဝေးပိုင်ခွင့်ပေးထားပါတယ်။နိုင်ငံတော်တစ္ဆာဖောက်ဖြက်ပုံကတ်မှုအပါအဝင်ပြစ်မှု23ခုကိုစစ်ခုံရုံးနဲ့စီရင်မှာဖြစ်ပြီးအယူခံပိုင်ခွင့်ရှင်းနေလိုက်ခွင့်မရှိဘူးလို့ဆေးဥချိုးရေးဥပဒေကြီးညာချက်တွေမှာဖော်ပြထားပါတယ်။တနင်္လာနေ့ကဆေးဥချိုးရေးထုတ်ပြန်လိုက်တဲ့မန္တုနမ်တူနမ်ဆောင်မြို့နယ်ရဟာ TNLA သိမ်းပိုက်ထိန်းချုပ်ထားတဲ့နေရာတွေဖြစ်ပြီးဒီနေရာတွေကို TNLA ကတစ်တုံညာနစ်ခွန်စစ်စင်ရင်အတွင်းတိုက်ခိုက်သိမ်းယူထားတာဖြစ်ပါတယ်။အခုဒီဒေသကိုလုံခြုံရေးတရားဥပဒေစိုးမိုးရေးနေမြေအေဂျင့်တရားရေးပုံမထျောက်စွာဆောင်ရွက်နိုင်မှုအတွေ့အရှေ့မြောက်တိုင်းစစ်ဌာနချုပ်ရမခကနေဒီမြို့ကိုကင်တွယ်မယ်လို့ဖော်ပြထားပါတယ်။စီရင်နိုင်ငံရေးလှိလာတုံသက်သူဦးတန်းစိုးနိုင်ကတော့ TNLA သိမ့်ပိုက်ထိန်းချုပ်ထားတဲ့နေရာတွေကိုပါစစ်အုပ်ချုပ်ရေးထည့်သွင်းလိုက်တာနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုပြောပါတယ
်စစ်အုပ်ချုပ်ရေးကြီးညာလေးဆိုတော့သူအင်္ဂလစက်ဆက်ပြီးတော့ရှိနေလေးဆိုတော့သူတို့ကခေါ်ပြချင်းတဲ့သဘောပါဝင်ပါလေနောက်သဘောထားတစ်ခုကတော့ဒီဒေသတွေဟာနော်ကျွန်တော်တို့ရှမ်းမြောက်ဒေသဆိုရင်ရှမ်းမြောက်ရဲ့ဟို TNLA ဒေသပေါ့အဲ့ဒါကြောင့်ဒီဒေသတွေကိုအချိန်ကြီးခွင့်ခါတင်းတဲ့အခါကျရင်သူတို့ပြန်လဲတိုက်ခိုက်ဖို့အတွက်စီဥဒိရှင်ရှိတယ်ဆိုတာကိုဖော်ပြလိုက်တဲ့သဘောလို့ကျွန်တော်တို့ယူဆပါတယ်။အဲ့ဒီဒေသတွေကသူတို့တိုက်ပါလိမ့်ရွှေနွေဝဲမှာအခုဒီဆောက်ထားတယ်ဆိုရင်ညီညာရေးဆိုတာအားမမကြီးရတော့ကျွန်တော်ထင်တာဒီကိစ္စအပြတ်တော့ဖြစ်လာပါလိမ့်
လက်ရှိစေအုပ်ချုပ်ရေးကြီးညာထားတဲ့မြို့နယ်60ကျော်မှာ2014တကောင်စီအရလူဦးရေ 8.3 သန်းကျော်နေထိုင်တယ်လို့ Data for Myanmar ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နိုင်ငံတော်မြို့နယ်ပေါင်း330မှာ198မြို့နယ်ပဲတည်ငြိမ်ပြီးတော့132မြို့နယ်ကလုံခြုံရေးရယူဖို့လိုအပ်နေတဲ့အကြောင်းဗိုလ်ချုပ်မူချင်းမြောင်လိုင်ကဖေဖော်ဝါရီလတရက်ကပြုလုပ်တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးမှာတင်ပြခဲ့တာပါ။
နန်းလောင်ပြောပြပေးခဲ့တာပါရှင်အခုတော့ထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံဘက်ကသတင်းဆောင်မတွေကိုဆက်ချင်ပါတယ်ထိုင်းနိုင်ငံထဲမှာအထောက်ထားမဲ့နေထိုင်နေတဲ့မြန်မာအလုပ်သမားတွေအတွက်ထိုင်းဆွေရကတရားဝင်နေထိုင်ခွင့်အလုပ်သမားကထုတ်ပေးတယ်လို့မြန်မာအစိုးရကလည်းအထောက်ထားလက်မှတ် CI ဆောက်တွေထုတ်ပေးလိုက်ပါတယ်ရွှေပြောင်းအလုပ်သမားတွေအဖို့တော့အထောက်ထားနဲ့နေခွင့်ရလာပြီမဲ့အလုပ်ကံကောင်းတွေရှားပါလာနေတယ်လို့အခွန်ကြီးမြင့်တဲ့ပြဿနာကြောင့်အခက်ကြုံနေရတယ်လို့အလုပ်သမားရေးဆောင်ရွက်သူတွေကပြောပါတယ်ဒီသတင်းကို VOE သတင်းတောက်မအေးအေးမှပြောပြပေးပါမယ်ရှင်
ထိုင်းအစိုးရကထိုင်းနိုင်ငံအတွင်းတရားမဝင်နေထိုင်နေတဲ့သူတွေများလာတဲ့အတွက်ဖြေလျှော့ဥပဒေအနေနဲ့မြန်မာကမ္ဘောဒီးယားဗီယက်နမ်လောက်အလုသမားအလုံးကိုတရားဝင်နေထိုင်ခွင့်အလုသမားလက်မှတ်တွေလုပ်ပေးလိုက်ပါတယ်ဒီလက်မှတ်တွေလုပ်ပြီးမြန်မာဘက်ကလည်းတရားဝင်သွားလာလို့ရအောင်ဆိုပြီးမိသူမိဝါဖြစ်ကြောင်းအထောက်အထားစာအုပ် CI နေကိုပါထုတ်ပေးခဲ့ပါတယ်ထိုင်းဘက်ဝင်တပေါင်းခွဲကနေ2000ကျော်ထိကုန်ကြတဲ့ထိုင်းမြန်မာနှစ်နိုင်ငံရဲ့အထောက်ထားလက်မှတ်တွေကိုအလုသမားတွေကလုံမသာထိုင်းနိုင်ငံထဲမှာတရားဝင်နေထိုင်သွားလာခွင့်အလုလုပ်ခွင့်ရကြမှာပါဒီနောက်မြန်မာစစ်ကောင်စီဘက်ကအလုသမားတွေရဲ့လုံအားကရဲ့နှစ်ရာဂိုင်းလုံးကိုအခွန်ကောက်မှာဖြစ်တယ်ဆိုပြီးကြေညာထားပါတယ်ဒီအတွက်အလုသမားလက်မှတ်ရှိပြီးသားလူတွေကလည်းအခွန်ဆောင်နေရပြီးအခုမှအသစ်စလုပ်တဲ့လက်မှတ်အထောက်ထားမပြည့်စုံသေးတဲ့သူတွေကလည်းစီအိုင်စာအုပ်လုတ်ပြီးဆိုကြဲကအခွန်လေးပါတွဲပြီးတော့ဆောင်ရတယ်ဆိုပြီးအလုသမားရေးနှုတ်ရှားသူဦးအောင်ကျော်ကအခုလိုပြောပါတယ
်တော့အဲ့ဒီအခွန်ကောက်တဲ့ကိစ္စနဲ့ပတ်သက်လို့ကြတော့သူကဒီ2023အောက်တိုဘာမှာသူကဒီလိုပကနေမှာဝင်ဝေခွန်လုံးဝကောက်ခံမရလို့ကြေညာလိုက်တာဖြစ်တယ်ခဏအောက်တိုဘာအဲ့တော့အခုရှင်စာအုပ်တွေလုတ်တဲ့လူတွေအားလုံးကအဲ့ဒီဒီကတည်းက2023အောက်တိုဘာနေ့ဒီနေ့ရောက်တဲ့လားဒီအထိကိုတွက်ချက်ပြီးဖတ်တော့ဘူးကောက်တာခင်ဗျာတကယ်150ငုံနဲ့အဲအကြေးစီရင်လို့တွားလုပ်တဲ့လူကဒီတက်နောက်ကြမှာလုံးမယ်ဆိုလေနောက်လားတလားနောက်ကြတယ်တလားနောက်ကြတယ်150ထပ်မံတုံ့မြင့်ပြီးကောက်ခတ်သွားမှဆက်တော့ပါခင်ဗျာတော့ကျွန်တော်တို့ CIS တံပိုးကတော့ဟိုကျွန်တော် 7-11 မှာတွေးရင် 910 ပဲအဲမှာမှ သူကဟိုအမိန့်စာထုတ်ပြီးပေါ့ဝင်ငွေကုန်၂00000ကျောင်းကောက်မယ်လို့အကျုံးဝင်မှာပြီးတော့တရားဝင်သူတို့အမိန့်စာထုတ်လိုက်တဲ့ရှင်းသတ်မှာလေးလကြာသွားတဲ့ပုံကိုယ်တွေကျတော့တရား50000မြောက်လိုက်ရင်သူက600000ဒါကြောင့်အဲ600000နဲ့910000နဲ့ပေါင်း1120000ဖြစ်တယ်လို့ပြောတော့ပါဒါကိုလည်းကျွန်တော်တက်သမတိတက်မှလို့မရပါဘူးနောက်ကျမှသွားလုပ်တဲ့ယူရအဲ့ဒါပုံများလာမှာပါတလန်းနောက်ကြတိုင်းတလန်းနောက်ကြတိုင်းအဲ့ဒီလူကတရား50000တရား50000ဆက်တောင်းရမှာဖြစ်ပါတယ်ခင်ဗျာ
ထိုင်းရောက်မြန်မာတွေဟာအခုလိုမျိုးဘန်းဝင်1000000လောက်မြန်မာကျပ်ဝင်နဲ့ဆိုသိန်း30လောက်အကုန်ကျခံပြီးလုပ်ရတဲ့အထောက်ထားလက်မှတ်တွေလုပ်ရပြီမဲ့အလုပ်လက်မှတ်ဖြစ်နေတာတွေအလုပ်အကင်မကောင်းတာတွေဝင်ငွေမရှိတာတွေအခွန်တွေကောက်ခံနေတာတွေနောက်ထပ်လဲပြည်ချေလို့ခေါ်တဲ့အနည်းရောစာအုပ်နဲ့နိုင်ငံကူးလက်မှတ်ပြန်လုပ်ရမယ့်အဆင့်ဆင့်လုပ်ငန်းစဉ်တွေကြောင့်ကောဖိအားတွေဖြစ်နေတာပါမကြာခင်ဖေဖော်ဝါရီလ10ရက်နေ့ကထုတ်ပြန်ခဲ့တဲ့စစ်မှုထမ်းဥပဒေရဲ့ဖိအားတွေပါထပ်ဖြစ်လာတာကြောင့်တရားမဝင်အထောက်ထားမဲ့တွေအဖြစ်နေထိုင်နေကြမဲ့သူတွေများလာတယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးရဲမင်းကလည်းအခုလိုပြောပါတယ
်အခုဆိုရင်စစ်မှုထမ်းဥပဒေဆိုတာပေါ်လာတယ်နောက်ပိုင်းဆိုရင်ကျွန်တော်ထိုင်းရောက်မြန်မာနိုင်ငံသားတွေဟာဒီနေထိုင်ခွင့် passport တက်တန်းတွေဟိုတိုးတော့မှာမဟုတ်တော့ခင်းနဲ့အဲကြုံတယ်လို့ပဲနေသွားကြောင်းနေသွားကြမဲ့အခြေအနေမျိုးတော့ဖြစ်လာနိုင်တာပေါ့နော်အခုလည်းဆိုးလည်းအဲ့လိုဖြစ်နေပြီအားတက်တန်းတိုးတော့ကွာပြီးတော့ခုန်ပေးရမယ်အပြင်စစ်မှုထမ်းအမယ်စသည်ဖြင့်ပုံစံမျိုးစုံနဲ့ဖိအားတွေကြောင့်နောက်ဆိုရင်ထိုင်းရောက်မြန်မာနိုင်ငံသားတွေဒီပတ်စိုးတက်တန်းပြည့်တဲ့လူတွေကပတ်စိုးတက်တန်းတွေကိုဆက်မတိုးတော့ဘဲနဲ့ဒီတိုင်းပဲဝတ်တောက်ဖြစ်ခံယူပြီးတော့နေထားတော့မယ့်လူတွေတော်တော်များလာမဲ့အခြေအနေမျိုးဟိုကျွန်တော်တို့တွေ့ရတယ
်ထိုင်းဆိုရကတရားမဝင်အထောက်ထားမဲ့တွေအတွက်ဖြေလျှော့ပြီးအလုသမားလက်မှတ်လုပ်ပေးပြီးတဲ့နောက်မှာတော့မြန်မာဘက်ကလည်းမိသူမိဝါဖြစ်ကြောင်းအထောက်ထားလက်မှတ်တွေကိုထိုင်းနိုင်ငံရဲ့နေရာ၅ခုမှာစင်တာဖွင့်ပြီးတော့လုပ်ပေးခဲ့တယ်လို့နေရာ၃ခုမှာတော့မိုဘိုင်းယူနစ်လေးတွေဖွင့်ပြီးလုပ်ပေးတာဖြစ်တယ်လို့လည်းဦးအောင်ကျော်ကပြောပါတယ်။ထိုင်းနိုင်ငံထဲမှာ2024ခုနှစ်ဇန်နဝါရီလကုန်ထိတရားဝင်အထောက်ထားလုပ်ကြတဲ့မြန်မာရှေ့ပြောင်းလူသမားစုစုပေါင်း3,400,000ကျော်ရှိပြီးတရားဝင်မှတ်ပုံတင်ထားတဲ့မြန်မာလူသမားစုစုပေါင်း2,300,000ကျော်ရှိနေပါတယ်။ဒီထဲမှာမြန်မာကအများဆုံးဖြစ်ပြီးတရားဝင်အထောက်ထားမရှိတဲ့မြန်မာတွေလည်း2,000,000ကျော်လောက်ရှိမယ်ဆိုပြီးအလုသမားရေးလှုပ်ရှားဆောင်ရွက်နေသူတွေကခံမှန်းထားပါတယ်ရှင်
မအေးအေးမှာပါရှင်အခုတော့မလေးရှားဘက်ကနိုင်ငံခြားသားလှုပ်သားတွေအခြေအနေကိုတင်ပြပါမယ်အထောက်ထားမဲ့ရွှေပြောင်းအလုသမားတွေနေရက်ပြန်ပို့တဲ့မလေးရှားဆွေရရဲ့အစည်းအဝေးနောက်ဆုံးရက်ဖြစ်တဲ့အခုနှစ်မေလကုန်ကစပြီးပြည်ပအလုသမားတွေကိုပြည်ဝင်ခွင့်ဗီဇာမပေးတော့ဘူးလို့မလေးရှားဆွေရကမေလအစမ်းမှာပြောပါတယ်မလေးရှားရောက်မြန်မာအလုသမားတဦးကလည်းမလတရနေ့ကတည်းကပါမစ်ကပ်ပြားထုတ်ပေးတာပိတ်သွားတယ်လို့ပြောပါတယ်ဒီအကြောင်းသတင်းပေးပို့ထားတာကိုတော့ကိုငိမ့်ချင်အေးကတင်ပြပေးပါမယ်ရှင
်ပြပအလုသမားခေါ်ယူတာကိုအခု2024ခုနှစ်မေလ31ရက်ကစပြီးရန်နာထားမယ်လို့မလေးရှားပြည်ထောင်စုဝန်ကြီးကပြီးခဲ့တဲ့မတ်လ1ရက်သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒါဟာအထောက်ထားမဲ့ဖြစ်နေတဲ့ရွှေပြောင်းလှုပ်သားတွေကိုနေရက်ပြန်ပို့မဲ့အစီအစဉ်တွေတဲကတစ်ခုဖြစ်ပါတယ်မလေးရှားနိုင်ငံရဲ့စက်ယုံစိုက်ပျိုးရေးဆောက်လုပ်ရေးလုပ်ငန်းခွင်တွေမှာဘင်္ဂလားဒေ့ရှ်မြန်မာနဲ့နီပေါနိုင်ငံသားတွေအများပြားလုပ်နေကြပါတယ်လုပ်ငန်းခွင်တွေကခေါင်းပုံဖြတ်မှုတွေကြောင့်ရွှေပြောင်းလှုပ်သားပြဿနာကိုအစိုးရကကင်တွယ်ဖို့ရှိနေကြောင်းမလေးရှားသတင်းတွေမှာလည်းဖော်ပြကြပါတယ်မလေးရှားလူဆွာအရင်းမြစ်ဝန်ကြီးဌာနကဆက်ယုံ၅ယုံကိုစုံစမ်းလေ့လာခဲ့တဲ့မှာအလုတ္တမယာနဲ့ချီပြီးလုခလဆာမရခဲ့ကြောင်းတွေ့ခဲ့ရတာပါဒီထဲကအများစုဟာအထောက်ထားပြပစ်စုံမရှိဘူးဆိုတာကိုလည်းတွေ့ရှိခဲ့ရပါတယ်ဒါကြောင့်တရားဝင်နေရပြန်ဖို့မဲ့ကိစ္စကိုမလေးရှားအစိုးရကတေချာကင်တွယ်ဆောင်ရွက်လာတာဖြစ်ပါတယ်မလေးရှားမှာအလုတ်လုပ်နေတဲ့မြန်မာတဦးကတော့မလတရနေ့ကလေးကပါမစ်ကတ်ထုတ်ပေးတာပိတ်လိုက်တယ်လို့ပြောပါတယ
်ပါစပို့ကိုဟိုမလတရနေ့ကစပြီးပိတ်လိုက်တယ်ပေါ့ဟိုရတဲ့လူကရလိုက်တယ်မရတဲ့လူကမရလိုက်ဘူးပေါ့ကျွန်တော်တို့ဒီမလကုတ်စီရနေ့မတိုင်နေ့ကြာကသူတို့ဖမ်းလာတယ်ရှိခဲ့ပါတယ်ဟာဒါဖမ်းပါတယ်မြန်မာနိုင်ငံသားဖြစ်ရင်မြန်မာနိုင်ငံကိုပြန်မဲ့အတွက်ပါမစ်ရှိပြီပတ်စပို့စာအောင်ရှိတဲ့သူကြရင်တော့8500ပြေးပြီးတော့ပြန်လို့ရတယ်လို့ပြောတယ်ပတ်စပို့စာအောင်ရှိတဲ့လူတို့ကြရင်ကျေချောင်းပြီးတော့ပြန်လို့ရတယ်လို့အဲ့လိုပဲကျွန်တော်တို့တည်င်းကြားရှိရပါတယ်
ထောက်ထားမခိုင်လို့နဲ့နိုင်ငံသားအလုပ်သမား6သိန်းလောက်ရှိမယ်လို့မလေးရှားသတင်းတွေမှာဖော်ပြကြပါတယ်ဒဏ်ငွေဆောင်ပြီးနေရပြန်နိုင်မဲ့အစီအစဉ်ကိုအခု2024ခုနှစ်ဒီဇင်ဘာ31ရက်နေ့ထိမလေးရှားအစိုးရကခွင့်ပြုပေးထားမှာလည်းဖြစ်ပါတယ်အခုလိုအထောက်ထားမခိုင်လုံသူတွေကိုပြန်ပို့ပေးမဲ့အစီအစဉ်ရအလုပ်ခေါ်ယူခွင့်အစီအစဉ်ခိတပိတ်ထားပေမဲ့နောက်ဆုံးသတ်မှတ်ရမတိုင်မီအချိန်မီလှုပ်ဆောင်ကြဖို့အလုတ်ကိုင်းဝန်ဆောင်မှုလုပ်ငန်းတွေကိုမလေးရှားပြည်ထောင်စုဝန်ကြီးကတိုက်တွန်းခဲ့ပါတယ်ပြည်ပကအလုတ်သမားခေါ်ယူတာကိုပိတ်မယ်ဆိုပေမဲ့ဘယ်ချိန်မှပြန်ဖွင့်မယ်ဆိုတာမလေးရှားအစိုးရကတရားဝင်ပြောသေးဘူးလို့ Asia Job Company Limited ရဲ့တာဝန်ခံတဦးက VOE ကိုအခုလိုပြောပါတယ
်။ကျွန်တော်ရှိရောဒါကဘက်ကနေဆိုပြီးအေဂျင့်၃ခုလောက်ကကျွန်တော်ရှိထိုင်ပြီးတော့ပြီးခဲ့တဲ့ဆက်လောက်ကတရင်ပို့ရပါတော့။အခုလေးကတော့ဒီ immigration ကထားထုတ်လိုက်တယ်ပေါ့နော်။ဟို exam နဲ့ project ကဆိုင်ပြီးပိတ်ပါပေါ့နော်။ဟို Malaysia immigration မှာသူက calling တင်ခွင့်နေပိတ်ပါ။အလို့သမားခေါ်တာပေါ့ကွာ။ဒါပါကြောင့်ပြင်မယ်ဆိုလို့ရှင်တချို့ဆက်ယူလို့များဒီသူခေါ်ဆိုခွင့်ကိုတာတွေရှောက်ထားပြီးတော့လူမဟုတ်ဘူးနေလာသူတို့တမန်တိုင်းနောက်ဆုံးရနေစီဒီသူလူခေါ်တဲ့ခေါ်လေးတွေနားမတင်ဘူးဆိုလို့ရှင်အဲဒီဆက်ယူတွေမှာလူခေါ်ဆိုခွင့်ရှောက်ထားတဲ့ကိုတာတွေကတော့ automatic ပြေးသွားမှာပေါ့ကွာကျွန်တော်လည်းသူတို့များပြေးသွားမယ်ဟိုပါဘောတော့တီးလာနဲ့ရှေ့လာတော့တလုံးတစ်တိုင်းလုတ်ခလာအကောင်းဆုံးပဲသူတို့တမတ်တဲ့ရဲမှာခေါ်လေးမတရားလေးလို့သွားပြီးအဲ့သူကဟိုဟိုကလက်ခံစစ်စားမှာပေါ့တော့အဲ့လိုပြော
ပြပအလုပ်သမားတွေထက်ခေါ်မယ်မခေါ်ဘူးဆိုတဲ့ဆုံးဖြတ်ဖို့အတွက်မလေးရှားဆူရကအခုနှစ်ဇွန်လထဲမှာအစည်းအဝေးတစ်ခုလဲလုပ်ဖို့ရှိနေပါတယ်။ဒီအစည်းအဝေးမှာသဘောတူညီမှုရတဲ့ဆိုရင်ဇူလိုင်လထဲမှာအလုပ်ခေါ်စာတွေကိုပြန်လက်ခံသွားဖို့ရှိပါတယ်။ဒါပေမဲ့ဒါကိုတော့ရန်နှုံးပြစ်တက်အမပြောနိုင်သေးကြောင်းမြမပြပအလုပ်ကင်ဝန်ဆောင်မှုလုပ်ငန်းတချို့ကပြောပါတယ်ခင်ဗျာ။
တော်တာရှင်တို့ခုနားဆင်နေရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနဲ့မနေ့ကထုတ်လင်းချက်တွေပဲဖြစ်ပါတယ်။ VOE အမေရိကန်တန်ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကို VOE မြန်မာပိုင်းစီစဉ်ရဲ့ website စာမျက်နှာဖြစ်တဲ့ bami.voenews.com မှာအတန်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲ VOE မြန်မာပိုင်းစီစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်ပါရှင် VOA American အတန်ရ2024ခုနှစ်မတ်လ6ရက်ဗုဒ္ဓဦးနှစ်မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့မြေကြီးဩဇာယူကရိန်းမြန်မာလွတ်မြောက်ရေးနှိုင်းယှဉ်ချက် American နိုင်ငံရဲ့အကြောင်းတည်ကောင်းစီရနဲ့ကဘာတလွှားခီးသွွားအစီအစဉ်တို့ကိုနားဆင်ကြားရပါမယ်ရှင်အခုအရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီလမတ်လ2ရက်နေ့ကိုတောင်သူလယ်သမားနေ့ဆိုပြီးနှစ်တိုင်းလိုလိုအသိအမှတ်ပြုဖော်ပြကြအထိမ့်အမှတ်တွေပြုလုပ်ကြပါတယ်။ဒါပေမဲ့လည်းအဲ့ဒီတောင်သူလယ်သမားနေ့ဆိုတာဟာဒီမိုကရေစီစနစ်ကိုဖျက်သိမ်းပြီးပထမဆုံးအာဏာသိမ်းခဲ့တဲ့နေ့ကိုစစ်အာဏာရှင်တွေကအတ္တမသတ်မှတ်ခဲ့တဲ့နေ့ဆိုတာကိုတော့သမိုင်းအမှန်ကိုသိရှိကြတဲ့သူတွေကတော်တော်ကိုနှဲပါပါတယ်။ဒါနဲ့ပတ်သက်ပြီးလေ့လာထားတဲ့ကိုခင်မောင်စိုးမင်းကအခုလိုစူးစီးတင်ပြလိုက်ပါတယ
်ဒီလမလ2ရက်နေ့ကိုတောင်သူလယ်သမားနေ့အဖြစ်အသိအမှတ်ပြုဖော်ပြကြအထိတ်အမှတ်တွေပြုလုပ်ကြတဲ့အထက်မှာလွတ်လပ်တဲ့မီဒီယာတွေပါဝင်သလိုတောင်သူလယ်သမားအရေးဆောင်ရွက်နေကြသူတွေအဖွဲ့အစည်းတွေလည်းပါဝင်ကြပါတယ်အဲ့ဒီမီဒီယာတွေအဖွဲ့အစည်းတွေတဲကတချို့ကတောင်သူလယ်သမားတွေဖြစ်ပေါ်လာပုံတမိုင်းကြောင်းအမှန်ကိုလုံးဝမသိကြသလိုတချို့ကတော့တိတိကျကျနဲ့ဖော်ပြကြကျင်းပကြတာဖြစ်ပါတယ်ပြည်သူအများစုထဲမှာလည်းတောင်သူလယ်သမားတွေဆိုတာကိုသိရှိကြသူတွေများပေမဲ့မတ်လ၂ရက်နေ့ကိုတောင်သူလယ်သမားတွေအဖြစ်ဘယ်သူကသတ်မှတ်တယ်ဘာကြောင့်သတ်မှတ်တယ်ဆိုတာကတော့တမိုင်းကြောင်းသိရှိသူနေပါပါတယ်ဒါနဲ့ပတ်သက်ပြီးတောင်သူလယ်သမားတွေကိုဂုဏ်ပြုကြတဲ့အကြောင်းအင်တာနက်လူမှုကွန်ရက်မှာရေးသားကြသူတွေတဲကတချို့ကိုမေးကြည့်ရမှာအားလုံးဒီဘက်လောက်ကရေးရရရမသိကြတာများပါတယ်
။တောင်သူလယ်မန်းနေဖြစ်ပေါ်လာဘုံသိတော်ဘူးလေကွယ်။အဲအဲ့လိုကြဆင့်ပြတတ်ဘူး။မသိဘူးလို့ပဲပြောရမှာပဲ။သမိုင်းကိုထဲထဲဝင်ဝင်သိလို့ရေးတာမဟုတ်ဘူး။အဲ့လောက်ကြီးကြီးထဲထဲဝင်ဝင်မသိဘူး။ခနာချင်းခံစားမှုလေးမှာရေးတာ။ခနာတမန်ကဆန်ကလေးပဲမြင်တာထဲထဲဝင်ဝင်နားလေတာမဟုတ်ဘူး
။အဲတောင်သူလယ်မန်းနေတို့ငငယ်တင်ရလေသမိုင်းမှာ။အေး1930လေအေးမိလက်တဲ့ဟုတ်ပါလေအဲအလုံးတမန်နေစပြပါလေအကုန်ပြန်မကြည့်နေစပြရစီပြပြဝါခလုံးဘာမပြောတတ်ဘူးကစိတ်မက်လေအရင်အဲစာရဲလူတို့တိကျကြနေပါစိတ်မမတ်မိတော့ပါဘူး
တကယ်တော့ဆယ်စုနှစ်6ခုကျော်ဆိုတာဟာနိုင်ငံတနိုင်ငံရဲ့တမိုင်းမှာမေးလောက်အောင်မှားလောက်အောင်တိတ်ပြီးဝေးကြတယ်လို့တော့ပြောလို့မရပါဘူးမြန်မာနိုင်ငံမှာဒီမိုကရေစီနီးချရွေးချယ်ထားတဲ့အစိုးရကို1962ခုနှစ်မတ်လ2ရက်နေ့ကတမတော်စေဦးစီးချုပ်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်ပြီးအာဏာသိမ်းယူခဲ့ပါတယ် လွတ်လပ်ရေးရပြီးနောက်ပါလီမန်ဒီမိုကရေစီစနစ်နဲ့ကျင့်သုံးနေတဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်ဟာလည်းအဲ့ဒီအချိန်ကလေးကစိတ်သုံးသွားခဲ့ပြီးစစ်အာဏာရှင်စနစ်အောက်ကိုပထမဦးဆုံးအချိန်ကြားရောက်ခဲ့ပါတယ်အဲ့ဒီလိုစစ်အာဏာရှင်စနစ်ကိုပထမဦးဆုံးစတင်ခဲ့တဲ့ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့အာဏာသိမ်းခေါင်းဆောင်တွေဟာတော်လှန်ရေးကောင်စီအစိုးရလို့နာမည်တက်ပြီးတိုင်းပြည်အာဏာကိုအဓမ္မရယူခဲ့ပါတယ်အဲ့ဒီနှစ်ဇူလိုင်လထဲရောက်တော့သူတို့ကိုစန့်ကျင်ခဲ့ကြတာကတော့ကျောင်းသားတွေဖြစ်ကြတဲ့အတွက်လွတ်လပ်ရေးတိုက်ပွဲတမန်ဝင်ရန်ကုန်တက္ကသိုလ်အဆောက်အုံကိုဖောက်ခွဲဖျက်ဆီးကျောင်းသားတွေကိုတပ်ဖြတ်ဖမ်းဆီးပြခဲ့ပါတယ်ဆရာနာရှင်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့တော်လှန်ရေးကောင်စီဟာတိုင်းပြည်အာဏာကိုအဓမ္မရယူခဲ့ပေမဲ့အခြေခံဥပဒေလည်းမရှိဘာမူဝါဒမှလည်းမရှိပဲစံတဝါဝါနဲ့ဖြစ်နေခဲ့ပါတယ်အဲ့ဒီအချိန်ကကဘာမှာခေတ်စားခဲ့တဲ့ဆိုရှယ်လစ်ဝါဒနဲ့တိုင်းပြည်ကလူအများစုကိုးကွယ်တဲ့ဗုဒ္ဓဘာသာကိုပေါင်းစပ်ပြီးမြမနီးမြမဟန်ဆိုရှယ်လစ်လမ်းစဉ်ကိုတီထွင်ဖို့စတင်ကြိုးစားခဲ့ပါတယ်ဒီလိုနဲ့အာဏာသိမ်းပြီးတနည်းအကြာမှာတော်လှန်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးနေဝင်ဦးဆောင်ပြီးစကိုင်းအနီးကအုံတော်ရွာတောင်ကူနားကခပေါင်ဟင်္ဒရာမြို့နားကဒူးရနဲ့ပုပ်ပားဒေသတွေမှာတောင်ဦးလယ်သမားနီနောပလေပွဲတွေကိုအကြီးအကျယ်ခံခံနာနာကျင်းပခဲ့ပါတယ်။ဒီပိုင်းထဲမှာပဲတောင်ဦးလယ်သမားတွေကိုဦးကြီးများဆိုပြီးတော်လှန်ရေးကောင်စီပိုင်းမီဒီယာတွေကနေစတင်ရေးသားခဲ့ကြပါတယ်။အဲ့ဒီအခမ်းအနားတွေကနေပဲမြန်မာနိုင်ငံကအဓိကအခြေခံလူဒန်းစားတောင်သူလယ်သမားတွေကိုဂုဏ်ပြုတဲ့အနေနဲ့ဆိုပြီးစစ်အာဏာရှင်စနစ်စတင်တည်ထောင်ခဲ့တဲ့1962ခုနှစ်မတ်လ2ရက်နေ့စစ်အာဏာသိမ်းတဲ့နေ့ကိုတောင်သူလယ်သမားနေ့အဖြစ်သတ်မှတ်ခဲ့ပါတယ်တောင်သူလယ်သမားတွေရဲ့စန္ဒလုံးဝမပါပဲစစ်အာဏာရှင်ဗိုလ်ချုပ်ကြီးနေဝင်းကသတ်မှတ်ခဲ့တာဖြစ်ပြီးဒီကနေ့အချိန်ထိအဲ့ဒီနေ့ကိုတောင်သူလယ်သမားနေ့အဖြစ်ဆက်လက်ပြီးအသိအမှတ်ပြုနေကြပါတယ်အဲ့ဒီတောင်သူလယ်သမားနေ့ကိုပြောင်းလဲပေးဖို့အတွက်တောင်သူလယ်သမားအရေးဆောင်ရွက်ခဲ့တဲ့အဖွဲ့အစည်းတချို့ကအမျိုးသားဒီမိုကရေစီ NLD အစိုးရလက်ထက်တောင်သူလယ်သမားရေးရာလွှတ်တော်ကော်မတီကိုတွားရောက်ဆွေးနွေးခဲ့ကြပါတယ်။အဲ့ဒီအထက်မှာမြန်မာနိုင်ငံလုံးဆိုင်ရာတောင်သူလယ်သမားသမဂ္ဂအဖွဲ့ချုပ် AFFM ကဦးဆောင်သူတဦးဖြစ်တဲ့ဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပါတယ်
မတ်လ2ရက်နေ့ဟာဆိုလို့ရှိရင်ဗိုလ်ချုပ်ကြီးနေဝင်တို့အာဏာသိမ်းခဲ့တဲ့နေ့ဖြစ်တယ်ဒီအာဏာသိမ်းတဲ့နေ့ကိုမြန်မာနိုင်ငံတောင်သူလယ်သမားနေ့ဆိုပြီးတော့အဲ့လိုသတ်မှတ်ခြင်းကိုပြောင်းလဲပြီးဖို့အတွက်တင်ပြခဲ့မှုပါတယ်ဘောနော်အဲ့တော့ NLD ဆိုရအနေနဲ့ဒီဟာကိုသူတို့ပြောင်းလဲဖို့အတွက်စိတ်ဆန္ဒရှိတယ်ဒါပေမဲ့ဒီဟာကိုပြောင်းလဲတဲ့အခါကျလို့ရှိရင်နောက်ဆက်တွဲပေါ့ဖြစ်လာနိုင်တဲ့တမရော်နေ့ဆိုတာဟာတော်လိုင်းကြီးနေ့ဖြစ်သွားနိုင်တယ်ဆိုတဲ့အနေထားတွေလည်းရှိနေတဲ့အတွက်ကြောင့်မို့လို့တက်ကလည်းမခံဘူးသူတို့အနေနဲ့အဲ့ဒါဟာကိုပြောင်းလဲဖို့အတွက်ခက်ခဲရှိတယ်ဆိုတဲ့အနေထားမျိုးကိုတွေ့ရတာရှိပါလေ
တော်လိုင်းကောင်စီအမည်နဲ့စစ်တပ်ကနေပထမဆုံးအာဏာသိမ်းပြီးတဲ့နောက်ထန်းတောင်သူတွေဟာပထမဆုံးအထည်နာတဲ့အထက်မှာပါဝင်ပါတယ်။အဲ့ဒါကတော့ထညက်ကိုနေကျော်တည်ယူခွင့်မရှိဘဲပိတ်ပင်ခဲ့တာဖြစ်ပါတယ်။အဲ့ဒီအတွက်တနယ်ကနေတနယ်ကိုထညက်တွေမောင်းကိုတည်ယူရောင်းချကြရပါတယ်။အဲတစ်ဆက်တည်းမှာပါလီမန်ဒီမိုကရေစီခေတ်ကပြဋ္ဌာန်းခဲ့တဲ့တီးစားချထားရေးဥပဒေကိုအဓိပ္ပာယ်ပြောင်းပြီးလယ်မြေအားလုံးကိုနိုင်ငံပိုင်ဆိုပြီးအမိန့်ထုတ်ပြန်ကစိုက်ပျိုးမြေနဲ့ကိုက်စီမံကိန်းသီးနှံတွေအာရမစိုက်ခိုင်းတာတာဝန်ကြီးသီးနှံဆိုပြီးသတ်မှတ်တာတွေစတင်လှုပ်ဆောင်ခဲ့ပါတယ်ပါလီမန်ဒီမိုကရေစီခေတ်ကတီးစားချတာရေးဥပဒေဆိုတာကမြေပိုင်ရှင်စနစ်ကြီးထွားလာမှာကိုတားဆီးတဲ့အနေနဲ့စိုက်ပျိုးမြေအလုံးကိုနိုင်ငံပိုင်ဖြစ်ပြီးစိုက်ပျိုးရေးလုပ်ကိုင်သူတွေဟာတီးစားအနေနဲ့ဖြစ်တယ်လို့အကြမ်းမြင်ပြဋ္ဌာန်းထားတာဖြစ်ပါတယ်အဲ့ဒီလိုစစ်အာဏာသိမ်းတော်လှန်ရေးကောင်စီတက်ပြီး9နှစ်အကြာ1969ခုနှစ်မှာတော့မြန်မာနိုင်ငံမှာစံရှားပါမှုဖြစ်လာပါတော့တယ်။ရခိုင်ပြည်နယ်စစ်တွေမှာဆိုရင်စံကိုတောင်တွေကိုလူထုကဝိုင်းပြီးတောင်းဆိုကြတဲ့အတွက်ပြစ်ခတ်နှိမ်နင်းတာတွေတောင်ရှိခဲ့ပါတယ်။အဲ့ဒီလိုစစ်အာဏာရှင်ဗိုလ်ချုပ်ကြီးနေဝင်ဟာတော်လှန်ရေးကောင်စီဥက္ကဋ္ဌအဖြစ်ကနေ1994ခုနှစ်မှာမြမဆိုရှလစ်လမ်းစဉ်ပါတီမဆလာဥက္ကဋ္ဌကြီးဆိုပြီးတပါတီအာဏာရှင်စနစ်နဲ့အုပ်ချုပ်ခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးတောင်သူလယ်သမားတွေအနေနဲ့သီးနှံတာဝန်မချေရင်နေကျော်တည်ယူခွင့်ရောင်းချခွင့်မရှိတဲ့အပြင်ဖမ်းဆီးထောင်ချတာအိမ်မှာရှိတဲ့စပားကြီးသီးနှံကြီးတွေနဲ့အထိရှာဖွေတာတွေလုပ်ဆောင်ခဲ့ပါတယ်။ဒါအပြင်သီးနှံတာဝန်မချေရင်တမောက်ဝါယမကထုတ်ပေးတဲ့စံကိုထုတ်ယူခွင့်မရှိတာအတိလဲဒဏ်ခတ်ခဲ့ပါတယ်။ဒါပေမဲ့ဆေးအာနာရှင်ဦးနေဝင်ဦးဆောင်တဲ့မဆလာတပါတီအစိုးရဟာသူတို့အာဏာသိမ်းတဲ့မလ2ရက်နေ့ကိုတော့တောင်သူလယ်သမားနေအဖြစ်နှစ်စဉ်ကျင်းပပြီးနိုင်ငံ ံပိုင်းမီဒီယာတွေမှာအကြီးအကျယ်ဖော်ပြကြပါတယ်။ကြာလာတော့ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်အာဏာသိမ်းတဲ့အချိန်ကိုမှီလိုက်တဲ့သူတွေကမမှီတဲ့သူတွေကတောင်သူလယ်သမားနေဆိုတာကိုတကယ်အစ်စ်မှန်နေလို့ထင်ကုန်ရပါတယ်။အမားကြာအမှန်ဖြစ်ကုန်တဲ့သဘောဖြစ်ပါတယ်။ဒါပေမဲ့တောင်သူလယ်သမားနေကိုတင့်တော်ရာနေရက်တစ်ခုခုအဖြစ်သတ်မှတ်ရေးအတွက်တောင်သူလယ်သမားအရေးလှုပ်ရှားနေကြတဲ့အဖွဲ့တချို့ကစီယုံလှုပ်ရှားမှုတွေရှိခဲ့ပါတယ်။အဲ့ဒီအထက်မှာမကွေးတိုင်းအခြေစိုက်တဲ့ကျေးလက်ကြီးအဖွဲ့လဲပါဝင်ပါတယ်။အဖွဲ့ခေါင်းဆောင်တူဖြစ်တဲ့ကိုစောမင်းထိုက်ကဆရာဆန်တောင်သူလယ်သမားတပုံထားတဲ့နေကိုသတ်မှတ်ဖို့သူတို့အဖွဲ့တွေစ조사ခဲ့ကြတယ်လို့အခုလိုပြောပါတယ်
အာနာသိန်းရဲ့နေကိုအကြံပေးတတ်မှတ်ထားတဲ့နေကိုတောင်သူလေသမားနေဆိုပြီးတော့ဒါခေါ်ဝေါ်နေတာကိုပေါ့နော်ကျွန်တော်တို့သဘောမကျပါဘူးတကယ်တော့တကယ်တောင်သူလေကိုအသုံးချတဲ့နေဖြစ်ပဲကျွန်တော်တို့အမြင်မှာလည်းကြည်လက်တောင်သူလေတကယ်တမ်းကြတော့1930ခုနှစ်ဒီဇင်ဘာလ22ရက်နေ့မှာတောင်သူလေသမားတွေရဲ့ရှေ့ကနေပြီးတော့ရပ်တည်ခဲ့တဲ့ဆရာဆန်ဟာတော်လန်ရေးစတဲ့နေလည်းဖြစ်ပါတယ်ဗျအားကြောင့်မို့ကျွန်တော်တို့အနေနဲ့တောင်သူလေသမားနေလည်းဖြစ်ပါတယ်ဗျ
အင်္ဂလိပ်အစိုးရအုပ်ချုပ်ခဲ့စဉ်ကတောင်သူလယ်သမားတပုံကောင်းဆောင်ဆရာဆန်ဦးဆောင်ပြီးတပုံထားခဲ့တဲ့နေ့ကိုသတ်မှတ်ဖို့တောင်သူလယ်သမားအဖွဲ့အစည်းတွေစုပေါင်းတိုင်ပင်မှုစ조사ပြင်ဆင်နေစဉ်မှာပဲပြီးခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလဆန်းစစ်အာဏာသိမ်းမှုကြောင့်အစီအစဉ်တွေမဖြစ်ခဲ့ကြတော့ပါဘူး1988ဩဂုတ်လ၈လလုံးလူထုအောင်ကြွားမှုကိုစစ်တပ်ကဖြိုခွင်းနှိမ်နှင်းပြီးနောက်ပိုင်းနိုင်ငံတော်ညီဝက်ပြည်ပြမှုနာဝတာနိုင်ငံတော်အေဂျန်တာယာရေးနာအဖာစစ်အာဏာရှင်ခေတ်အဆက်ဆက်မှာတောင်သူလယ်သမားတွေပိုင်တဲ့စိုက်ပျိုးမြေတွေကိုစစ်တပ်ကသိမ်းယူတာစစ်ဗိုလ်တွေကိုကျိုးစီးပွားအတွက်သိမ်းယူတာတွေဟာလက်ရဲစရဲရှိလာပြီးတောင်သူလယ်သမားတွေဟာဖမ်းဆီးခံရတာနှိပ်စက်ခံရတာတွေတောင်မှရှိခဲ့ကြပါတယ်ဒါအပြင်ဆက်အနာရှင်တွေနဲ့နီးစပ်တဲ့ခရိုနီကောစီးပွားရေးလုပ်ငန်းရှင်တွေကလည်းသူတို့အကျိုးစီးပွားအတွက်သိမ်းယူတာတွေဟာနေရာအနှံ့မှာဖြစ်ပွားခဲ့ပါတယ်အခုနောက်ဆုံးဆေးအနာတင်လိုက်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့စစ်ကောင်စီခင်မာတော့တောင်သူလယ်သမားတွေရဲ့ဘဝဟာအဆိုးဆုံးအခြေအနေဖြစ်နေပြီးလယ်ယာမြေတွေကိုစွန့်လွတ်ကြတဲ့အဆင့်အထိတောင်ရောက်ရှိကုန်ရပါတယ်အဲဒီလိုဆေးအနာရှင်စနစ်ကိုစတင်မွေးဖွားခဲ့တဲ့1962ခုနှစ်မတ်လ2ရက်နေ့တောင်သူလယ်သမားနေအဖြစ်သတ်မှတ်တာကိုအများစုကတော့ဘယ်သူတွေကသတ်မှတ်တယ်ဘာကြောင့်သတ်မှတ်တယ်ဆိုတာမဝေးလာတဲ့သမိုင်းကြောင်းကိုလေးလာမှုမရှိကြဘဲတောင်သူလယ်သမားနေအဖြစ်လက်ခံယုံကြည်နေကြပြီးဂုဏ်ပြုနေကြတာနှစ်စဉ်လိုလိုဖြစ်နေပါတယ်ခင်ဗျာ
ကိုခင်မောင်ဆုံးမပါရှင်မြန်မာနဲ့ယူကရိန်းတွေမှာဖြစ်ပေါ်နေတဲ့စစ်ပွဲတွေကလည်းရက်တံမသွားပဲအရှိန်ဟုန်မြင့်တက်နေဆဲပဲဖြစ်ပါတယ်စစ်ပွဲရဲ့အစပြုတဲ့အချိန်ကစပြီးစစ်ရဲ့အနိဋ္ဌာယုံတွေကြားမှာဖြတ်တန်းလာရတဲ့အခြေအနေနဲ့ပတ်သက်ပြီးယူကရိန်းနိုင်ငံသူအန်နာနဲ့ယူကရိန်းမြန်မာနှိုင်းရှင်ချက်အစီအစဉ်ကနေဟောင်းစာကတင်ဆက်ထားပါတယ်ရှင်
ကဘာသွားမှာစစ်ပွဲတွေတပြည့်ပြည့်နဲ့ပြန်ကျဲလို့နေပါတယ်တဖက်မှာလည်းမြန်မာနဲ့ယူကရိန်းတွေမှာဖြစ်နေတဲ့စစ်ပွဲတွေကရက်သက်မသွားပဲအရှိန်ဟုန်မြင့်တက်နေစေဖြစ်ပါတယ်မြန်မာစစ်သားဘက်ကစစ်ပတ်နဲ့မတက်ဆိုင်တဲ့လူနေဆောက်အုံတွေကိုပုံကျဲတိုက်ခိုက်နေသလိုရုရှားဘက်ကလည်းယူကရိန်းမှာရှိတဲ့လူနေဆောက်အုံတွေကိုဒရုန်းတွေနဲ့တိုက်ခိုက်မှုကြောင့်အပြည့်အဝပြည်သူတွေနေစဉ်သေဆုံးနေခဲ့ကြရပါတယ်ဒီလိုနဲ့စစ်ပွဲတွေအစပြုတဲ့အချိန်ကစပြီးအနိုင်ထယုံတွေကြားမှာဖျက်ဆီးလိုက်ရတာအချိန်နဲ့ပတ်သက်ပြီးယူကရိန်းနိုင်ငံသူအန်နာနဲ့ယူကရိန်းမြန်မာနှိုင်းရှင်ချက်အစီအစဉ်ကနေဆက်သွယ်မြင်မြန်ထားပါတယ
် It was perfect It was perfect because we bought the apartment with state and it was an
ယူကရိန်းမှာစစ်မဖြစ်ခင်ဒီကျမတို့ဘဝကအရန်ကိုတာယာခဲ့တာပါနေဖို့အတွက်အခန်းတစ်ခန်းဝယ်ပြီးတော့ဘွားတွေစားခဲ့တဲ့နေရာပေါ့နော်။ကျမကယူကရိန်းမျိုးတော်ခီးဖာကြီးပြင်းခဲ့တဲ့သူပါ။ကျမအမျိုးသားကတော့ဒီယူကရိန်းအရှေ့ပိုင်းကနေလာပါတယ်။အခုလည်းသူနေတဲ့မျိုးတွေရုရှားအောက်ထက်မှတိမ်းရလာရတာတနည်းနည်းပါရှိလေ။ကျမတို့နောက်ထပ်ကလေးယူဖို့အတွက်ပြင်ဆင်မယ်ဆိုတော့ကျမအလုပ်ကနေပြီးတော့ထွက်လိုက်တာ။အိမ်မှာကျမသားကြီးလေးနဲ့အေးချင်းချင်းပြုလို့ရွှင်နေဖြတ်တန်းခဲ့ကြရပေါ့နော်။တညမှာတော့ကျမအမျိုးသားကျမကိုနှိုးတယ်ပြီးတော့အလန့်တကြားနဲ့ထတော့စစ်ပွဲဖြစ်နေပြီဆိုပြီးတော့ကျမကိုပြောတာအဲ့ဒီအချိန်မှာကျမကဒုတိယကလေးကိုဝင်ကြီးနဲ့ ကျမတို့ဘာလို့ရမယ်မသိဖြစ်တာပေါ့နော်ကျမတို့နေတဲ့နေရာကလည်းဒုံးကျင်နဲ့တိုက်ခိုက်ခံရတယ်အဲ့လိုဖြစ်တော့ကျမအမျိုးသားလည်းကားယူပြီးတော့စီးသွားဖြစ်တာပြီးတော့စားစရာတွေဝယ်စုဖို့အတွက်ငွေသားတွေသွားထုတ်တယ်ပေါ့နော်ကျမတို့ရဲ့အစီအစဉ်ကဒီအစားအသောက်တွေတူလောင်ထားပြီးတော့ခန်းထဲမှာပဲအတူတူနေကြမယ်ဆိုတော့ဆုံးဖြတ်ထားတာပေါ့နော်ဒါမဲ့ဒုံးကျင်ပောက်ကွဲစံတွေအကျဉ်းကြီးရပြီးတော့ရန်ငွေတွေကလည်းဒီပတ်ဝန်းကျင်တစ်ခုလုံးအပြည့်ပဲအဲ့ရန်ငွေနဲ့နေနေပဲအသက်ရှူကြရတာညာရင်းချင်းမှာကျမတို့ပစ္စည်းတွေကောင်းသိမ်းပြီးတော့နောက်တစ်နေ့ကျမတို့အဲ့နေရာကနေထွက်ပြီးတော့ဘေးကင်းတဲ့နေရာကိုပြောင်းရတာပ
ါ We took a night to pack and we just left the next morning It's touching and anyhow in the middle of war
တိုက်ပွဲတွေဖြစ်တဲ့အချိန်မှာပဲကျမသားငယ်လေးကိုမွေးခဲ့လေ။ဟရန်ကိုခဲ့ခဲ့မွေးခဲ့ရတာ။ဒါပေမဲ့ကျမရဲ့သားလေးမွေးဖွားလာနိုင်လို့တော့ဒါတကယ်ကိုကံကောင်းတယ်လို့ပြောရမယ်။ကျမကလေးမွေးတော့ကအရန်ရွေးချယ်ရခက်ပါရဲ့။အခုလက်ရှိနေနေတဲ့ယူကရိန်းနောက်ဖက်ချမ်းမှာမွေးမလား။ကျမရဲ့မွေးရင်ခီးမြို့ဘယ်မြို့မှာမွေးရမလဲဆိုတာကိုရွေးရတာခက်ခဲတာရှင်။နှစ်နေရာစလုံးကတိုက်ခိုက်ခံတာရတော့အရန်ကိုတွားရလာရလည်းခက်ခဲပါရဲ့။နောက်ဆုံးကျမဒီကြီးပြင်းခဲ့တဲ့ခီးမြို့မှာရဲ့သားလေးကိုမွေးမယ်ပေါ့နော်အဲ့မှာအောင်မြင်နဲ့မွေးနိုင်ခဲ့ပါတယ်ဘာလို့ဒီခီးမြို့ကိုရွေးချယ်ရလဲဆိုတော့တကယ်လို့ကျမတခုခုဖြစ်ခင်ဒီမြို့မှာအကူအညီအများဆုံးရောင်းနိုင်တဲ့နေရာဆိုပြီးတော့ခီးမြို့ကိုပဲရွေးခဲ့တာပ
ါ The biggest loss is to see my scrolling my Facebook
ဒီစပွဲဆောင်ဆုံးရှုံးမှုတွေပါလေရှိလဲလို့ပြောရမယ်ဆိုတော့ကျမရဲ့ Facebook စာမျက်နှာကိုဖွင့်ပြီးတော့ကြည့်လိုက်ပြီဆိုရင်ပဲဒီအမြဲတမ်းတွေ့ရတာကကိုယ်ချစ်ခဲ့တဲ့သူတွေခင်မရင်းနှီးခဲ့ရတဲ့သူတွေစစ်ပွဲတွေကြောင့်ဘဝတွေပြတ်နေရတဲ့အခြေအနေကိုမြင်ရတာပါကျမလုံးဝမခံစားနိုင်ပါဘူးပြီးတော့ကျမနဲ့ရင်းနှီးတဲ့ဇနီးအလှပြင်ပြီးတဲ့အမဆိုရင်ဒီဘုန်းတန်ကနေပြီးတော့လွတ်တဲ့နေရာထွက်ပြေးနေသူ့ရဲ့သမီးလေးနဲ့လက်ချင်းချိတ်ရတာနဲ့ဆုံးသွားတာကိုမြင်ရတာကျမအရန်အောင်ခံစားရပါတယ်ရှင
် Of course I'm hoping this will stop soon but
ဒီစစ်ပွဲမှာကြောင့်ပြီးဆုံးသွားမယ်လို့ကျမမျှော်လင့်မိပါတယ်။ဒါမဲ့လေဒီစစ်ပွဲအချိန်တူတူအတွင်းမှာရပ်မသွားဘူးဆိုတာလေကျမသိရလေ။ဘာလို့လဲဆိုတော့ရုရှားကကျမတို့နိုင်ငံကိုဖျက်ဆီးနေတာပဲ။နှစ်ပေါင်း30ကျော်နေပြီ။ကျမတို့မှာရွေးချယ်စရာမရှိပါဘူး။စစ်ပွဲကအချိန်တူအတွင်းအများဆုံးရပ်တန့်သွားမှာမဟုတ်လို့ကျမတို့ဘက်ကလည်းကြမ်းကြမ်းခံနိုင်ဖို့လိုအပ်ပါတယ်။စိတ်သက်ခိုင်ခိုင်မာမာနဲ့လှုပ်ရှားရှိတာကိုဆက်ပြီးတော့လှုပ်သွားရမှာပါ။အနာဂတ်အတွက်စဉ်းစားရမယ်ဆိုရင်ကျမကလေးတွေပေါ့နော်သူတို့ယူကရိန်းထဲမှာပဲဆက်နေခြင်းလားဒီမှာပဲနေဖို့စက်ပြောဆုံးဖြတ်ချက်ချခြင်းလားတဲ့ဆိုတဲ့ပုံမှာပဲမူတည်ပါတယ်ဖြစ်နိုင်တော့ဒီနိုင်ငံထဲမှာပဲအေးအတူပူများတဲ့အတူတကနေခြင်းတာပါတစ်ဖက်မှာစဉ်းစားကြည့်တော့လေရေရှည်အတွက်စဉ်းစားလိုက်ရင်အရန်ကိုစိတ်ရှုပ်မိရဲ့ရှင်အခုလက်ရှိဖြစ်နေတဲ့အခြေအနေလက်ရှိဘဝမှာအတိပယ်ရှိရှိနဲ့သူတို့ကိုပဲမြင်မြင်ဆင်ဆင်ကြီးသွားစေချင်တာပါဘာဖြစ်လဲဆိုရင်လူဘဝကအရန်ကိုတူတောင်းပါတယ်ရှင်းဆက်ပြီးတော့ဘာဖြစ်ကြမလဲဆိုတာလည်းဘယ်သူမှမသိနိုင်ဘူးလေ
စစ်ပွဲတွေကြမှာဒုက္ခပေါင်းများစွာနဲ့ဖြတ်တန်းခဲ့ရတဲ့ယူကရိန်းနိုင်ငံသူအန်နာနဲ့ဆက်သွယ်မြင်မြန်ထားတာပဲဖြစ်ပါတယ်နောက်တစ်ပတ်မှလည်းဒီစီစီမှာဘယ်လိုတွေပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာ
ပါတွတ်တာရှင်များရှင်မြန်မာနိုင်ငံမှာတော့အခုကဗုဒ္ဓနေ့မနေ့ခင်ဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာတော့အင်္ဂါနေ့ညနေခင်ဖြစ်ပါတယ်အခုအင်္ဂါနေ့ညအင်္ဂါနေ့မှာပဲအမေရိကန်ပြည်ထောင်စုရဲ့ကြီးနဲ့တရားစီချုံမှာပါတီတွင်သမရလောင်းရွေးကောက်ပွဲတွေကိုကျင်းပနေစေဖြစ်ပါတယ်။ဒါကြောင့်လဲပြီးခဲ့တဲ့သတင်းဘက်ကအတွင်ခိုးစလဲလောင်းနဲ့တယောက်နဲ့တယောက်အပြန်အလှန်ဝေဖန်ထိုးနှက်ပြောဆိုကြသလိုရွေးကောက်ပွဲမှာအစီအစဉ်နည်းနဲ့ပတ်သက်လို့မေးဆန္ဒရှင်တွေကိုလည်းချပြခဲ့ကြပါတယ်။ VOA သတင်းထောက် Veronica Botres Iglesias သတင်းပေးပို့ထားတာကိုကိုသိန်းထိုင်ဦးကပြောပြပေးထားပါတယ်ရှင်။
ဒီ15ပြည်နယ်နဲ့မေဂန်နယ်နိမိတ်ဆမ်မိုဝါကျွန်းကမဲဆန္ဒရှင်တွေအင်္ဂါနေ့မဲပေးကြမှာဖြစ်ပြီးနိုဝင်ဘာသမ္မတရွေးကောက်ပွဲအတွက်ပါတီတွင်သမ္မတလောင်းကိုရွေးချယ်ပါလိမ့်မယ်ဒီမိုကရက်ပါတီကလက်ရှိသမ္မတဂျိုးဘိုက်ဒန်နဲ့ရီပါဘလီကန်ပါတီကသမ္မတလောင်းဒေါ်နယ်ထရန့်တို့နိုဝင်ဘာရွေးကောက်ပွဲမှာပါတီကိုစားပြုသမ္မတလောင်းတွေဖြစ်အချိန်နဲ့ရှင်ပြိုင်ကြမယ်လို့မျှော်လင့်ရပါတယ်ကုလသမဂ္ဂဆိုင်ရာမေဂန်တမ်းမတ်ကြီးအောင်နီကီဟေးလီရီပါဘလီကန်ပါတီတွင်သမ္မတလောင်းရှင်ပြိုင်နေပေမဲ့လည်းသမ္မတဟောင်းဒေါ်နယ်ထရန့်ကအရေးသားနေပါတယ်မ
မဲဆန်ဒါရှင်တွေကသူ့ကိုလိုလားနေသမျှဆက်ပြီးရှင်းပြိုင်သွားမယ်လို့NVC ရုပ်သံနဲ့တနင်္ဂနွေနေ့ကတွေ့ဆုံပြီးပြန်ကမှာနေကီဟီလီကပြောပါတယ်။
That one more innocent American life should be lost.
Xiaowen yao la du tiao yao ju lu ne ya zui mu chao be a pye me American ma that bi ma de song twin daw ba wu. Noi ma 9 ya yue kao pwe ma thauk khan me a mya pya ya bu a twat a khu ka de ga thwat bi me pe bu lo ba lai me. Chanaru ha in a pye ne khyi ni ni ne yatha de si phit ba de. Sat twa me
မရမနာသွားနိုင်မယ်ဆိုတာကိုပြရပါလိမ့်မယ်ဒီကရဲ့သတင်းဘက်ကတက်ဆက်စ်ပြည်နယ်ကိုသွားခဲ့တဲ့သမ္မတဂျိုးဘိုက်တန်ကတော့ပါတီနည်းရဲ့စလုံးကထောက်ခံတဲ့နေကြာလုံဂျိုကြီးဥပဒေကြမ်းကိုမောင်းအမြင်အောင်ထရန့်ကဝင်ပြီးတော့ဖျက်လို့ဖျက်ဆီးနှောက်ယှက်နေတယ်လို့ဆွဆွဲပါတယ်သမ္မတကတော့ဂျိုးဘိုက်တန်ကလည်းမြို့သမီးတွေရဲ့မျိုးဆက်ပေါ်ကျမ်းမာရေးခွင့်ရေးတွေမဆုံးရှုံးအောင
တနိုင်ငံလုံးအတိုင်းအတာနဲ့ဒရီတာဖြတ်ချခွင့်ပိတ်ပင်မှုစဉ်းစားနေရပါသူကအမျိုးသမီးတွေအတွက်မိသားစုတွေအတွက်တိတ်ကိုအန္တရာယ်ကြီးပါတယ်သူနိုင်လို့မဖြစ်ပါဘူ
းသမ္မတဂျိုးဘိုင်ဒန်ကတော့သူ့ပါတီဒီမိုကရက်တစ်ပါတီကနေသမ္မတလောက်ဖြစ်ဖို့တည်ကြားနေပြီဆိုပေမဲ့လည်း Republican ပါတီဘက်မှာတော့ Donald Trump အနေနဲ့ပါတီထွေထွေညီလာခံမှာကိုယ်စားလှယ်1215ရောက်ရဲ့ထောက်ခံမှုရဖို့လိုပါတယ်အင်္ဂါနေ့စူပါဂျူးစရီရွေးကောက်ပွဲရလဒ်ဒီကျင်းပဖို့အတွက်တော့ရှင်းနေချီပြီးအချိန်ယူရနိုင်ကြောင်းပါခင်ဗျာ
ဗီအိုအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါVOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တမ်းပဲနဲ့ Blue Mark အပြရာအမှတ်လေးပါတာသိပြီကြုံပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်မှုအစဉ်စူးစမ်းနေပါတယ်ခင်ဗျာ
နှင်းထောင်တွေပေါ်မှာနှင်းလျှော့စီရတဲ့အတွေ့အကြုံကိုနှစ်သက်သူတွေအတွက်နှင်းလျှော့စီခီးစိတ်တွေတစ်နှစ်တစ်နှစ်ပိုတက်လာနေပါတယ်ဒါပေမဲ့နှင်းလျှော့စီခီးထွက်သူတွေစံချိန်တင်များလာတယ်လို့ဩစတြေးလျနှင်းလျှော့စီလုပ်ငန်းတွေကပြောပါတယ်။ဘာကြောင့်မလဲ?မဆုမြတ်မွန်နဲ့တူကဘာတလွာခီးသွားအစီအစဉ်ကနေသွားပြီးတော့လေ့လာကြရအောင်ပါရှင
်။ဩစတြေးလျနိုင်ငံထဲကအဲလ်စတောင်တန်းတွေရှိတဲ့ရှီယာမာဒီနှင်းလျှော့စီဒေသဟာဥရောပကနာမည်ကျော်နှင်းလျှော့စီအပန်းဖြေနေရာကြီးတစ်ခုဖြစ်ပါတယ်။အနောက်အလယ်ပိုင်းဆော့စ်ဘော့ဂ်မြို့ကနေစတူရီယာမြို့အထိဒေသ5ခုကနှင်းလျှော့စီအပန်းဖြေနေရာ25ခုကိုချိတ်ဆက်ထားတဲ့နှင်းလျှော့စီအပန်းဖြေကွန်ရက်ကြီးလို့လည်းပြောလို့ရပါတယ်။လှပတဲ့ Austrian Alps တောင်တန်းကြီးတွေပေါ်မှာနှင်းလျှော့စီအပန်းဖြေခီးထွက်ရှင်သူတွေကြားရေပန်းစားတဲ့ရှီအာမာဒီကိုအခုဆိုရင်ဥရောပကလည်းမဟုတ်ဘဲအာရှကပါလာပြီးတော့အပန်းဖြေခီးထွက်သူတွေတစ်နှစ်တစ်နှစ်မနည်းလှပါဘူး။အခုနှစ်ပိုင်းတွေအတွင်းနှင်းလျှော့စီအပန်းဖြေခီးထွက်သူတွေများလာတယ်လို့ခရီးစဉ်ကုန်ကျစရိတ်တွေကလည်းများလာတယ်လို့နှစ်စဉ်နှင်းလျှော့စီခရီး ski trip ထွက်သူတွေကပြောနေပါတယ
် zu sport also eine woche ski laufen ist
ski sida ကိုဇိမ်ခံအပန်းဖြေအားကစားနည်းတစ်ခုလို့တောင်ပြောလို့ရနေပါပြီ ski ခရီးတစ်ပတ်စာကုန်ကျစရိတ်ကနွေရာသီခရီးထွက်ရင်ဆယ်ရက်စာလောက်လည်ပတ်တာနဲ့ညီပါတယ်
Ski trip နှင်းလျှော့စီခရီးနဲ့တခြားခီးတွေမတူတဲ့အဓိကအချက်ကအဝတ်အစားဖြစ်ပါတယ်။အေးအံခံနိုင်ဖို့နှင်းလျှော့စီဖို့အစသဖြင့်နှင်းတောင်တွေပေါ်မှာဝတ်ဆင်နိုင်ဖို့တည်တံ့လှုပ်ထားတဲ့ဝတ်ဆုံတွေကိုဝတ်ဆင်ကြရပါတယ်။အုတ်ထုတ်ကနေဖက်နဲ့အထိဝတ်ဆုံဖို့ကလည်းမနည်းလှပါဘူး။နှင်းလျှော့စီဝတ်ဆုံတွေထုတ်လို့ရောင်းချတဲ့ Atomic Company ဆိုရင်2022ခုနှစ်ကစံချိန်ချင်းဒေါ်လာ303သန်းဖို့ရောင်းချခဲ့ရတယ်လို့ AFP သတင်းကပြောပါတယ်။နှင်းလျှော့စီအပန်းဖြေနေရာတွေမှာတောင်အောက်ကနေတောင်ပေါ်တက်တဲ့ဓာတ်ကြိုးကားကိုစောင်းတွင်နှင်းလျှော့စီရာသီစီးနိုင်ဖို့အတွက်လူကြီးလက်မှတ်တစ်ဆောင်ကိုဒေါ်လာ800ကျော်ပေးရမှာဖြစ်ပါတယ်။ အခုလိုနှင်းလျှောစီးစရိတ်ကြီးပေမဲ့လည်းနှင်းလျှောစီးရတာဝါသနာပါသူတွေကတော့အပန်းဖြေ ski trip တွေထွက်နေကြပါတယ
် Ja, das sind wir schon gewohnt.
Ski ski ထွက်တိုင်းဈေးတွေပို့ပို့ကြီးသွားတာကျမတို့ကျင်သားတော်ရနေပါပြီ။ဒါပေမဲ့ကျမတို့က ski ski ရတာကြိုက်တော့ကိုကိုကိုပြန်ပြုစုတယ်လို့ပဲသဘောထားပြီးစီးပစ်နေတာပါ။ဈေးတွေကတော့တစ်နှစ်ထက်တစ်နှစ်ပိုကြီးလာပါတယ်။
တောင်ပေါ်ကနေနှင်းလျှောစီးနိုင်အောင်လို့နှင်းတောင်တွေပေါ်တက်တဲ့ဓာတ်ကြိုးကားကကအခုဆောင်းတွင်နှင်းလျှောစီးရသည်မှာ 8.5 ရာခိုင်နှုန်းတက်သွားပါတယ်။ရှီယာမာဒီနှင်းလျှောစီးဒေသတာဝန်ရှိသူကတော့ဒီလုပ်ငန်းတစ်ခုတည်းတီးတန့်ဈေးတက်သွားတာမဟုတ်ပါဘူးလို့ဆိုပါတယ်။
Wir haben in Chiamate dies in etwa im Bereich
Die Maro Serie ကိုငွေကြေးဖောင်းပွားမှုနှုန်းနဲ့လိုက်ပြီးတော့ညှိပါတယ်စကီးစီးတဲ့နေရာမှာဝင်ခွင့်လက်မှတ်ဈေးက2022စကီးစီးရာသီကဈေးထက်2023ခုနှစ်မှာ 7.5 ရာခိုင်နှုန်းတက်သွားပါတယ်အထွေထွေကုန်ဈေးနှုန်းဝန်ထမ်းလစာဈေးနှုန်းတွေနဲ့အတူတက်သွားတယ်လို့အကြံပြင်ပြောလို့ရပါတယ်တခြားဈေးတွေလည်းအားလုံးတက်နေတာဆိုတော့စကီးစီးရတဲ့ဈေးကမတန်တဆကြီးတက်သွားတာမျိုးတော့မဟုတ်ပါဘူး
နှင်းလျှောစီးအပန်းဖြေလုပ်ငန်းကြီးမှာဈေးတွေကြီးကုန်ပေမဲ့ကိုဗစ်လွန်ကာလနှင်းလျှောစီးခရီးထွက်သူအရေအတွက်ကလုပ်ငန်းတွေအတွက်အားရစရာဖြစ်တယ်လို့ပြောကြပါတယ်
Danke heißt, wir sehen also jetzt schon, dass wir, was die Saisonkarten anbelangt,
wie geht es auch ja, die, ich sage auch die, Ski, Ski, ja, die, Lämmer, die, 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 die,
နှင်းတောင်တွေပေါ်နှင်းလျှောစီးတဲ့ဈေးကကဘာကြီးပူနွေးလာမှုကြောင့်ပိုလို့တောင်ဈေးကြီးလာနိုင်ပါတယ်။တဘာဝနှင်းတွေအလုံးအလောက်မကြတော့လို့နှင်းတွေဖန်တီးရတဲ့ကုန်ကျစရိတ်တွေပိုလာနိုင်တယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ထားကြပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲပြီးနှင်းတောင်တွေမရှိတော့ရင်ဆိုတဲ့စိုးရိမ်စိမ်းနဲ့နှင်းလျှောစီးခရီး ski trip တွေသွားနေကြတာဖြစ်တယ်လို့ပညာရှင်တချို့ကမြင်ပါတယ်။နှင်းတောင်တန်းကြီးတွေပေါ်မှာတဘာဝနှင်းတွေမရှိတော့ရင်ဆိုတဲ့စိုးရိမ်စိမ်းနဲ့နှင်းလျှောစီးခီးထွက်သူတွေပြန်များလာတာဖြစ်နိုင်တယ်လို့ပြောပါရယ်နှင်းလျှောစီးခီးထွက်ကြသူအများစုကကုန်ကျစရိတ်ကိုတိတ်ကောင်းတဲ့ထဲ့ပုံမရဘဲဝစ်ဆုံတွေကအစားတန်ဖိုးကြီးတဲ့စိတ်ချရာဆုံးဝစ်ဆုံမျိုးကိုဝယ်ယူဝစ်ဆင်ကြတယ်လို့ Atomic Company CEO ကပြောပါရယ်
You know, there's a bit of a, like a comeback in skiing. Like it's a cool lifestyle.
We ski ski ki re bian khit sa la ni ba de. A cha sia nei thai mu pou san de khu lo bian phit la ba de. Lu ngae de 10 ni 12 ni 15 ni law dong ga ro ski si da khit ma mi bu lo myin kae cha da ba. A khu ro khit mi de. Si chin sia kaung de so de a myin rue bian phit la ja ba de. Lu re ga nin taw ni bo twa chin ja de. Nin rue ko thi twe khan sa la ja ba de. Sait lou sha sia kaung de lo myin la ja da phit ba de.
Manover ဆိုတဲ့ဈေးကွက်လေးလာရေးလုပ်ငန်းက Austria, Germany နဲ့ Switzerland နိုင်ငံတွေကလူ3000ကိုစစ်တမ်းကောက်တာမှခရီးစရိတ်နဲ့နှင်းတွေအလုံးအလောက်မရှိတာကနှင်းလျှောစီးခရီးထွက်မထွက်အဓိကဆုံးဖြတ်တဲ့အချက်တွေဖြစ်တယ်လို့ပြောကြပါတယ်။ကမ္ဘာထိပ်တန်းနှင်းလျှောစီးအပန်းဖြေနေရာထပ်ဝက်လောက်ကဥရောပမှာရှိတာပါ။အဲ့ဒီလုပ်ငန်းစုစုပေါင်းရဲ့တစ်နှစ်ဝင်ငွေကဒေါ်လာဘီလီယံ30လောက်ရှိပြီးဒေသခံစီးပွားရေးတွေရေရှည်တည်တံ့ဖို့အတွက်အဓိကဝင်ငွေရှာပေးနေကြတာဖြစ်ပါတယ်။နောက်အနှစ်20 30လောက်အထိအခြေအနေကောင်းနေလိမ့်အောင်ပဲလို့ဥရောပနှင်းလျှောစီးလုပ်ငန်းတွေကမျှော်လင့်ထားကြပါရဲ့ရှင်။ကျွန်မဆူမြတ်မောမ
။ VOA အစီအစဉ်နဲ့ပတ်သက်ပြီးအကြံပြုလိုတဲ့ဝေဖန်လိုတဲ့ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်။သောတာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်။အခုတော့သတင်းအချင်းချုပ်ကိုတင်ပြပါမယ်ရှင်။ဣသရေလနဲ့ဟာမတ်စ်တို့မွတ်စလင်တွေရဲ့ရမဒန်ဥပုပ်လာအဝင်နောက်ဆုံးထားပြီးဂါဇာမှာအဖြစ်ရရေးသဘောတူညီချက်မရရင်အလွန်အလွန်အန္တရာယ်များလာတဲ့အခြေအနေဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုက်တန်ကအင်္ဂါနေ့မှာသတိပေးပါတယ်။၆ပတ်ကြာအဖြစ်ရရေးကမ်းလှမ်းချက်ကဟာမတ်စ်ပေါ်မှာမူတည်နေကြောင်းလည်းသမ္မတဘိုက်တန်ကပြောသလိုပါလက်စတိုင်းနယ်မြေတဲ့အကူအညီပေးရေးခွင့်မပြုစရာဘာအကြောင်းပြချက်မှလည်းမရှိဘူးလို့ဣသရေလကိုသတိပေးလိုက်ပါတယ်။American Republican Party ရဲ့သမ္မတလောင်းအဖြစ် American စံတော်ချိန်အင်္ဂါနေ့မှာကျင်းပတဲ့ပါတီတွင်ရွေးကောက်ပွဲမှာသမ္မတဟောင်းဒေါ်နယ်ထရန့်ကလက်ဆသက်နိုင်ဖို့ဦးတည်နေပါတယ်။နောက်ဆုံးမဲယုံကအင်္ဂါည9နာရီမြန်မာအချိန်ဗုဒ္ဓဟူးမနေ့6ခွဲမှာပိတ်မှာဖြစ်ပါတယ်။ Democrat Party ဘက်မှာတော့လက်ရှိသမ္မတဂျိုးဘိုက်တန်ကသမ္မတလောင်းဖြစ်ဖို့တည်ကြနေပါတယ်။ အထက်လွှတ်တော် Republican အမတ်အများစုခေါင်းဆောင် Mitch McConnell ကတော့ Trump ကိုထောက်ခံထားပါတယ်။ရခိုင်တပ်တော်နဲ့မြန်မာစစ်ကောင်စီတပ်တွေတိုက်ခိုက်နေကြတာကြောင့်ရခိုင်အခြေအနေကအလွန်ဆိုးဝါးလာနေပြီး ဦးပြည့်အိမ်ပြည့်ရွှေပြောင်းနေထိုင်ရသူ IDP ဦးရေစုစုပေါင်း3000ကျော်သွားပြီလို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုပေါင်းစပ်ညှိနှိုင်းရေးယုံကအင်ကာနေမှာပြောဆိုထားပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လွှင့်မှုကနန်းလောင်ဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမသင်္ကီထိုက်ပါ။